Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA American Tan ရဲ့2022ခုနှစ်အောက်တိုဘာလ30ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5မီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနေ့ကင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြန်မာအရေးနိုင်ငံတကာကနေအချိန်မီဖြည့်ရှင်းမှုအတွက်အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းချက်နာဘတ်နာကတိုက်တွန်းလိုက်ပါတယ် NLD နာယကဦးဝင်းထင်ကိုနေပြည်တော်တရားရုံးကျုံးကနေတောက်ကြံတွေကထောင်နဲ့အနှစ်20ချမှတ်လိုက်ပါတယ်အီရန်နိုင်ငံသား၄ဦးနဲ့အီရန်ကုမ္ပဏီနှစ်ခုကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင
်းဟုတ်ကဲ့ပါခင်ဗျာဒီတရုတ်မြန်မာနယ်စပ်မှာတော့မြန်မာစစ်တပ်နဲ့ MNDA ကိုကန့်တပ်ဖွဲ့တို့စစ်ရေးတင်းမာနေကြပါတယ်
။ပုံကင်ဒေတာဖက်မှာကတော့ MNDA နဲ့ခန်တဲ့အမျိုးထိုက်ဖို့စီစဉ်နေတာဟာကိုသူတို့ကတော့အမျိုးမထိုက်အောင်ပေါ့တော့စီစဉ်နေတယ်လို့ကျွန်တော်ထင်ပါတယ်
။ KIA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဝန်ကြီးနော်ဘူးပြောကြားသွားတာဖြစ်ပါတယ်။ဒီလိုသတင်းပေးပို့ချက်နဲ့အတူ KIO ထိန်းချုပ်နယ်မြေမှာကိုဗစ်ကူးစက်သူတိုးလာနေတာကိုဗစ်တိုက်ဖျက်ဖို့အတွက်ရွှေလီနဲ့ကျေကွန်ကမြန်မာပြည်ထွက်ခွာပေးဖို့တရုတ်အာဏာပိုင်တွေကညွှန်ကြားတာတခါထိုင်းနယ်ဆက်အုံဖြန်ဒုက္ခသည်စခန်းမှာလည်းကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အမျိုးသမီးကဏ္ဍတူတာဆိုလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ။
နနကိုင်ပြည်ပကရီကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအခြေအနေတွေပိုပြီးဆိုးမလာခင်နိုင်ငံတကာအတိုင်းဝန်ကနေဝန်ဝင်ဖြည့်ရှင်းချဖို့အတွက်ဒီသတင်းဖတ်ကုံတာဝန်သက်တမ်းကုံဆုံတော့မယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ကြောင်းအတွင်းမှုချုပ်ယုံကပြောပါတယ
် The security, humanitarian and human rights situation in Chin state as well as in Sagaing and Magway regions has been deteriorating
in the past Sagaing နဲ့ Magway တိုင်းတွေမှာမကြာခင်သတင်းဖတ်တွေအတွင်းလုံခြုံရေးလူသားချင်းစာနာမှုနဲ့လူခွင့်အခြေအနေတွေဆိုးဝါးလာနေပြီးသတင်းတွေအရ2019ရခိုင်ပြည်နယ်မှာစစ်တပ်နယ်မြေရှင်းလင်းရေးကာလကြုံခဲ့ရတဲ့ဖြစ်ရပ်မျိုးတွေရှိနေပါတယ်လို့အထူးကိုယ်စားလှယ်ခရစ်စတင်းဘော့ဂနာရဲ့ပြောကြားချက်ကိုနယူးယောက်ကုလသမဂ္ဂရုံးချုပ်ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲအတွင်းအတွင်းမှုချုပ်ရုံးရဲ့လက်ထောက်ပြောခွင့်ရဖာရန်ဟက်ကပြောသွားတာပါဒေသရင်းမှာစစ်တပ်ကအင်အားတိုးချနေတာအတွက်ပဋိပက္ခတွေပြင်းထန်လာမဲ့အလားအလာတွေရှိနေတယ်လို့လည်းပြောပါတယ်ဒါကြောင့်အခြေအနေတွေဒီလေပိုမဆိုးလာခင်နိုင်ငံတကာတိုင်းဝမ်ကနေတင်းကြီးတညွတ်တဲ့အကာအကွယ်ပေးဖို့လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်တိုက်တွန်းချက်ထွက်မလာခင်တောက်ကြံနေအစောပိုင်းမှာပဲပဋိပက္ခတွေနဲ့တင်းမာမှုကြီးထွားနေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာမိလောင်မှုကြောင့်နေရင်ဆောက်ဦးများပြားပျက်စီးပါတယ်။ဒေသခံကာဝေးတပ်ဖွဲ့တွေနဲ့မြို့ကန်တွေကတော့မိလောင်မှုမှာစစ်တပ်လက်ချက်လို့ဆွဆွဲပြီးစစ်ကောင်စီဘက်ကတော့တုံ့ပြန်တာမတွေ့သေးပါဘူး။မီးလောင်မှုကြောင့်ဗြိတိန်ခြေဆိုင်နိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ရုံးအပါဝင်နေရင်ဆောက်ဦးတရားထက်မနည်းပျက်စီးခဲ့ရတယ်လို့လည်းဒီဖွဲ့ကသတင်းထုတ်ပြန်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နိုင်ကဦးဝင်းထိန်ကိုနေပြည်တော်တရားရုံးတရုံးကနေနိုင်ငံတော်အကြီးအကျယ်ပြစ်အောင်လှုပ်ဆောင်မှုပုံမှန်1နှစ်4နဲ့စွဲချက်တင်ပြီးမနည်းတောက်ကြနေကထောင်ဒဏ်အနည်း20ချမှတ်လိုက်ပါတယ်။အဲ့ဒီအတွက်အထက်တရားရုံးကိုအယူခံဝင်သွားမယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။ဒီကရေဖေဗူလာတရနေ့စစ်အာဏာသိမ်းပြီးနေပြည်တော်မှာသတင်းဌာနတချို့နဲ့တွဲဆောင်ကပြည်သူတို့ပန်ကြားချက်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်ရဲ့အနေငယ်မှာသူ့ကိုဖမ်းဆီးကနိုင်ငံတော်အကြီးညိုပြက်စီမှုဆိုပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ပေါ်စွဲဆိုထားတဲ့ပုံမှန်1နှစ်4ကာကြီးအရာထောင်ဒဏ်9နှစ်ကြားခံရမယ်လို့ပြဋ္ဌာန်းထားပေမဲ့စစ်ကောင်စီကဖေဗူလာ24ရက်နေ့မှာအမြင့်ဆုံးပြစ်ဒဏ်ကိုအနှစ်20လို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အသက်89နှစ်ရှိဦးဝင်းတန်ရာကျမ်းမာရေးကောင်းမွန်တယ်လို့သူ့ရဲ့ရှင်နေကပြောပေမဲ့သူ့မှာစီးကျူသွေးလုံးနဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံကအတိုင်းဝိုင်းကစစ်အာဏာသိမ်းမှုနဲ့နောက်ဆက်တွဲဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုနေတဲ့အချိန်မှာပဲဖယ်ရှားခံခဲ့ရတဲ့အစိုးရခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူအများအပြားကိုဆက်လက်ဖမ်းဆီးအရေးယူထားပါတယ်ခင်ဗျာ
။ဥရောပကိုခီးထွက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာG20 ထိပ်သီးအစည်းအဝေးမတိုင်ခင်အရေးပါတဲ့မဟာမိတ်ဖြစ်တဲ့ပြင်သစ်နိုင်ငံရဲ့သမ္မတ Emmanuel Macron နဲ့အီတလီနိုင်ငံမှာတွေ့ဆုံပြီးဆက်ဆံရေးပြည့်လည်ဖို့ကြိုးစားခဲ့ပါတယ်။ပြင်သစ်ကိုအတိမပေးဘဲ American Britain နဲ့ Australia တို့ကြားလုံခြုံရေးဆိုင်ရာသဘောတူစာချုပ်ချုပ်ဆိုခဲ့တာဟာနမောနမဲ့လောက်ရဖြစ်ခဲ့ပြီးသိက္ခာရှိတဲ့လောက်ရမဟုတ်ခဲ့ကြောင်းလည်း Vatican ပြင်သစ်တိုင်ရုံးမှာတွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Biden ကဝန်ခံစကားပြောပါတယ်။ပြင်သစ်ကတမျိုးချရင်းကိုသင်းမော်တွေတိဆောက်ပေးမယ်ဒေါ်လာ65ဘီလီယံတန်ဖိုးရှိသဘောတူညီချက်ကို Australia ကဖျက်လိုက်ပြီးAmerican နဲ့ Britain တို့နဲ့ nuclear ဆွမ်းအင်တုံးရင်းငုတ်တင်မောတိဆောက်ပေးဖို့အပါဝင် August 3နိုင်ငံလုံခြုံရေးစာချုပ်ချုပ်ဆိုလိုက်တဲ့အတွက်ပြင်သစ်ကသူ့အတမ်းမတ်တွေကိုခက်တပြန်လဲဆင့်ခေါ်တဲ့အထိတင်မာမှုတွေဖြစ်ခဲ့တာပါ။ Australia နဲ့သဘောတူညီချက်ဟာအလုံးမဖြစ်တော့ဘူးဆိုတာပြင်သစ်နိုင်ငံကိုအချင်းတော်ကြားကလေးကအကြောင်းချတာပြီးဖြစ်မယ်လို့နားလည်ခဲ့ကြောင်းသမ္မတ Biden ကပြောကြားခဲ့ပါတယ်။သမ္မတ Biden နဲ့ပြင်သစ်သမ္မတ Macron တို့ဟာနိုင်ငံဆက်ဆံရေးမပြေလည်နှစ်ဖက်စလုံးဆုံးရှုံးမှုတွေရှိနိုင်တယ်ဆိုတာသိကြတဲ့အတွက်ဆက်ဆံရေးပြေလည်ဖို့နှစ်ဖက်စလုံးဆန္ဒရှိတာထင်ရှားတယ်လို့ Chatham House American ရဲ့အကြီးအကဲကတုံ့ပြန်ပါတယ
်။ American သမ္မတဂျိုးဘိုင်ဒန်ဟာတောက်ချန်နေက Vatican ကျောင်းတော်မှာကက်သလစ်ခရစ်ယာန်သာနာပိုင်ပုပ်ယဟန်မင်းကြီး Francis နဲ့တနားရီကြောကြာတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးအတွက်အတူတကွဆုတောင်းခဲ့ကြသလိုကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲလာမှုကိစ္စအပါအဝင်ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အီတလီနိုင်ငံရောမမြို့မှာဒီကနေ့စတင်ကျင်းပမဲ့ကမ္ဘာပေါ်ကစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ဆွေးနွေးပွဲအတွက်ရောက်ရှိနေစဉ်အခုလိုတွဲဆုံကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကကက်သလစ်ဘာသာဝင်အတိုင်းဝိုင်းကြားသူနဲ့ပတ်သက်လို့သဘောထားအမြင်ကွဲပြားနေတဲ့ကိစ္စကိုတော့မဆွေးနွေးဖြစ်ခဲ့ဘူးလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဘိုင်ဒန်ကကက်သလစ်ခရီးယန်တဦးအဖြစ်ကိုဝင်ဖြတ်ချတာကိုလက်မခံပေမဲ့အမေရိကန်ကပြည်နယ်တချို့မှာကိုဝင်ဖျက်ချခွင့်အပေါ်ကန့်သတ်နေတာတွေကိုသမ္မတတဦးအနေနဲ့စန့်ကျင်ခဲ့ပါတယ်။ဒီအတွက်ရှေးဟိုးဆွဲအမေရိကန်ကက်သလစ်ယဟန်တချို့ကသမ္မတဘိုင်ဒန်ကိုအခမ်းအနားတွေမှာလက်မခံဖို့တိုက်တွန်းတာတွေလည်းရှိပါတယ်။အမေရိကန်ကက်သလစ်ခရစ်ယာန်အတိုင်းဝိုင်းကြားသဘောထားကွဲပြားမှုနဲ့ပတ်သက်လို့ပုံရံမင်းကြီးနဲ့ဆွေးနွေးတာရှိမရှိမေးမြန်းတာကိုတော့ပုဂ္ဂိုလ်ရေးဆွေးနွေးမှုအဖြစ်ပြောဆိုခဲ့ပါတယ်။ပုံရံမင်းကြီးဟာသမ္မတနဲ့သမ္မတကတော့ဂျေးဘိုင်ဒန်တို့နဲ့တီးတန့်သွေးဆုံပြီးတဲ့နောက်မှာနိုင်ငံကြ ాయి ဝင်ကြီးအန်တိုနီဘလန်ကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဘန်အပါအဝင်အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာပုံရံမင်းကြီးဖရန်စစ်နဲ့တွေ့ဆုံခဲ့တာအခုတစ်ချိန်တည်းပါဆိုရင်၄ချိန်ရှိပေမဲ့သမ္မတအဖြစ်တွေ့ဆုံခဲ့တာကတော့အခုပထမဆုံးအချိန်ဖြစ်ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12.13 ညာတိုင်းဒိုမီတာ40 kHz 9413ညာတိုင်းဒိုမီတာ51 kHz 5895နဲ့တိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ဒီရီအမေရိကန်တံကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်ဆူဒန်မှာစနေနေ့ကျင်းပဖို့အစီအစဉ်နေတဲ့ဆန္ဒပြပွဲတွေမှာပါဝင်တဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကလည်းဘလို့အကြမ်းဖက်မှုမျိုးမှမလုပ်ဖို့အတွက်အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းစစ်တပ်ကဘာကိုအမှန်တကယ်လိုလားတယ်ဆိုတာစနေနေ့ဖြစ်စဉ်ကပြသမယ်လို့အမေရိကန်နိုင်ငံရဲ့ဌာနအမည်မဖော်လိုတဲ့အရာရှိကြီးတူကပြောပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့တနင်္လာနေ့ကစပြီးအရသာစုကပြန်အုပ်ချုပ်ဖို့လိုလားကြောင်းပြည်သူတွေကလမ်းမတွေပေါ်ထွက်ဆန္ဒပြနေကြတာပါ။တက်ကြွလှုပ်ရှားသူတွေက leave ထွက်သွားဆိုတဲ့ကြွေးကြော်သံနဲ့တန်းနဲ့ချီပြီးစနေနေ့မှာဆန္ဒပြကြဖို့စီစဉ်နေတာဖြစ်ပါတယ်။ဆန္ဒပြမှုတွေအတွင်းပြစ်ခတ်ဖြိုခွဲမှုတွေကြောင့်အနည်းဆုံး9ဦးသေဆုံးရတယ်လို့ဒဏ်ရာရတဲ့ဆန္ဒပြသူက190ကျော်မနည်းရှိပြီလို့ဆူဒန်ဆရာဝန်များကော်မတီကနေပြောကြားလိုက်ပါတယ်။
ပါကစ္စတန်နိုင်ငံမှာပိတ်ပင်ထားတဲ့အစ္စလာမစ်အဖွဲ့အစည်းအဖွဲ့ဝင်ထောင်ပေါင်းများစွာဟာမြို့တော်အစ္စလာမဘတ်ကိုချီတက်ကြပြီးဖမ်းဆီးခံထားရတဲ့သူတို့ရဲ့ခေါင်းဆောင်ပြန်လွှတ်ပေးရင်းနဲ့ပြင်သစ်တန်အမတ်ကိုတိုင်းပြည်ကနင်းထုတ်ပေးရေးတောက်ကြနေကတောင်းဆိုဆန္ဒပြကြပါတယ်။ TLP အဖွဲ့ခေါင်းဆောင်ဆက်ရာဗီကိုတို့ဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေဖြစ်စေခဲ့တဲ့အေဒီလကလေးကဖမ်းဆီးထားတာပါ။အစ္စလာမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့တမန်တော်မိုဟာမက်ရဲ့ရုပ်ပုံကိုပြင်သစ်နိုင်ငံလားစင်တို့မဂဇင်းတစ်ဆောင်မှာကာတွန်းရုပ်ပြောင်ရေးဆွဲတာနဲ့ပတ်သက်ပြီးပြင်သစ်အစိုးရကအရေးမယူဘဲနေခဲ့တဲ့အပေါ်မကျေနပ်တဲ့အတွက်ပြင်သစ်တံအမတ်ကိုနှင်ထုတ်ဖို့ TLP အဖွဲ့ကစတင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်ထူးတပ်ဖွဲ့တော်လှန်ရေးပြည်ဆောင်တပ်တွေနဲ့ဆင်နွယ်မှုရှိတယ်လို့အမေရိကန်ဘက်ကနေတက်မှတ်ထားတဲ့လူပုဂ္ဂိုလ်၄ဦးနဲ့ကုမ္ပဏီ2ခုကိုအမေရိကန်ဗန်နိုင်းဝင်ကြီးဌာနကတောက်ကြနေမှာအရေးယူလိုက်ပါတယ်။အီရန်အစိုးရရဲ့အဝေးထင်း drone အစီအစဉ်ကိုပံ့ပိုးပေးနေသူတွေကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းနဲ့သူတို့ဟာအီရန်ရဲ့ drone တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်တဲ့ Hezbollah Hamas နဲ့ Houthi အပြင် Ethiopia ကိုပါရောက်အောင်အကူအညီပေးနေတယ်လို့လည်း American ဗန်နိုင်းဝန်ကြီးဌာနကတောက်ကြံနေမှာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Iran ရဲ့မောင်းသူမဲ့ UAV ယာဉ်တွေဒေသရင်းပြန့်သွားတာဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချင်းချောက်နေတယ်လို့ဒုတိယဗန်နိုင်းဝင်ကြီးကပြောပါတယ်အီရန်နဲ့သူ့ကိုယ်စားလှယ်စစ်သွေးကြော်တွေဟာ UAV မောင်းသူမဲ့ယာဉ်တွေနဲ့အမေရိကန်တပ်တွေအမေရိကန်ရဲ့မဟာမိတ်တွေနဲ့နိုင်ငံတကာရေချောင်းသွားလာမှုတွေကိုတိုက်ခိုက်နေတယ်လို့လည်းပြောပါတယ်အခုလိုအမေရိကန်ရဲ့အရေးယူတန်းခတ်မှုနဲ့ပတ်သက်ပြီးအီရန်ဘက်ကတော့ချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူ
းတရုတ်ပြည်ပြည်မာကြီးနဲ့တင်းမာမှုတွေကြီးထွားနေချိန်မှာပဲထိုင်ဝမ်ကျွန်းအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်နိုင်အောင်အမေရိကန်ပြည်ထောင်စုကနေအကူအညီပေးဖို့တန်တိတန်ချမှတ်ထားကြောင်းထိုင်ဝမ်ဆိုင်ရာအမေရိကန်သံအမတ်ဆန်ဒရာအော့ကတ်ကပြောလိုက်ပါတယ်ထိုင်ဝမ်ရေလက်ကြားနယ်ဒေသတွင်းမှာငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်အစစ်မပြတ်ကြိုးပမ်းနေကြောင်းလဲထိုင်ဝမ်ဆိုင်ရာတန်တမန်အဖြစ်ပြီးခဲ့တဲ့ဇူလိုင်လကတာဝန်ယူခဲ့ပြီးတဲ့နောက်ပထမဦးဆုံးချိန်တောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါထိုင်ဝမ်နဲ့ပတ်သက်ပြီးချမှတ်ထားတဲ့တန်ဒိတ်တန်ဟာကြောက်ဆိုင်ကြောက်ခဲလို့ခိုင်မာပါတယ်လို့လည်းသူကပြောပါတယ်ထိုင်ဝမ်ကျွန်းတဝိုက်မှာတရုတ်ပြည်မာကြီးကစစ်လေရင်တွေပြန်တန်းခဲ့တဲ့အထိစစ်ရေးအရာချင်းချောက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာအမေရိကန်ကထိုင်ဝမ်ကိုအားပေးထောက်ခံမှုတွေပြသနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုက1989ခုနှစ်ကတည်းကတရုတ်တပြည်တော်မူဝါဒကိုလက်ခံပြီးတန်တမာရေးအရာတရုတ်ပြည်မာကြီးကိုသာအစိုးရအဖြစ်လက်ခံထားတာကြောင့်ထိုင်ဝမ်ကျွန်းမှာအမေရိကန်တန်ယုံလည်းမရှိပါဘူးခင်ဗျာ
။စနေနေ့မနေ့ခင်ထေတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကမောင်စုံမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပြဖို့ချက်တွေကိုအရင်ဆုံးစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှတရုတ်နယ်စပ်နာဒီစီးရီးတင်းမာနေတဲ့အခြေအနေကိုပြောပြခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာရခြားဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီချိန်ထဲမှာပဲစစ်ကောင်စီဘက်ကလည်းအဲ့ဒီဒေသမှာတပ်အင်အားတွေဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ကြောင်းသုံးသပ်မှုတွေလည်းရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ
။တရုတ်မြန်မာနယ်စပ်မူဆယ်မြို့နဲ့ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာဇူလိုင်လဆန်းလောက်ကစတင်ပြီးစစ်ကောင်စီတပ်တွေနဲ့ MNDAA ကိုကန်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒီနှစ်ပွင့်လင်းရသည်မှာတော့ပုံမှန်ပြင်းထန်လာမယ့်အခြေအနေတွေရှိနေပါတယ်။လက်ရှိဒေတာတွင်အခြေအနေကိုကျူကုတ်ပန်ဆိုင်ဒေတာကန်တို့က VOA ကိုခုလိုပြောပါတယ်
။ဒီမှာသူတို့တက်ပတ်နေပြီးတော့ညာပူချဲထားတော့ရှိတယ်ပေါ့။ပြင်အားတော့သူကများတယ်။ကျန်တဲ့တိုင်းနာလည်းနဲ့ကြင်နေတော့ဒါဒီကဒေတာကိုချွတ်ရရင်လည်းရောက်များတော့ရှိရပေါ့။ဟောဒီရက်ပိုင်းကျဲကိုသတော်ဆက်လက်ပန်ဆိုင်ဒီရက်ကဲမှာဖက်ပွဲရှိတာတွေရှိတယ်ပေါ့ဟော။ဘုံဘောကလည်းဖတ်သွင်းရတာကြည့်နေတယ်။ဒါကကိုကန်းနဲ့ဖြစ်တယ
်။ပန်ဆိုင်ရဲစခန်းတိုက်ပွဲဟာအော်တိုဘလာ23ရက်နေ့ကဖြစ်ခဲ့ပြီး MNDAA ကိုကန်းတပ်ကရဲစခန်းကိုဝန်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။မွန်ဂိုဒေသခံတူကလည်းချာတာဘရီနေကမွန်ဂိုအနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ
်။ဒါမနေ့ကဘောနမ်ဆူမှာဆိုနည်းနည်းဖြစ်တာပါနော်။အတန်းနဲ့ကြားတယ်။နမ်ဆူပဲ။ဒါမွန်ဂိုနဲ့မဝေးပါဘူး။ဒါမွန်ဂိုပြည်နာမှာ1300တော့ဖြစ်တာပါနော်။
MNDAA ကိုကန့်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့အော်တိုဘာလ18ရက်နေ့လောက်ကစတင်ပြီးစစ်ကောင်စီဘက်ကအင်အားဖြည့်တင်းလာကြောင်းစစ်ကောင်စီရဲ့တပ်စခန်းတွေကကိုကန့်တပ်ဖွဲ့ကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကလည်းစစ်ကောင်စီရဲ့စစ်ကြောင်းတွေကိုကြားဖြတ်တိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသမှာကချင်လွတ်မြောက်ရေးတပ် KIA တပ်မဟာ6အခြေစိုက်ထားတဲ့ဒေသလည်းဖြစ်ပါတယ်။လက်ရှိဒီဒေသမှာ MNDAA ကိုကန့်တပ်ဖွဲ့ခြေကုပ်ယူဖို့ကြိုးစားနေတဲ့အခြေအနေကြောင့်တိုက်ပွဲတွေပြင်းထန်လာနိုင်ကြောင်း KIA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကအခုလိုတုံ့သက်ထားပါတယ
်။တိုက်ပွဲပြင်းထန်လာနိုင်ပါတယ်။မင်းသက်ဒေသနဲ့ဖြစ်နေတယ်။နောက်ပြီးတော့အဲ့ဒီမွန်ဂိုပုံကန်ဒေသဘက်မှာကတော့ MNDAA နဲ့ဟန်တဲအနေထိုင်ဖို့ဒီစီနေလာဟာကိုသူတို့ကတော့အနေမထိုင်အောင်ပေါ့နော်အဒီစီနေမယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုရှိတာတော့ကျွန်တော်တို့ K ရဲ့တမခါချောက်နေမယ်လည်းဖြစ်ပြီးဖြစ်နေတယ်ဆိုတော့အသက်ကနေနေစူးမှုရေးလို့ပြောရမှာပေါ့သူတို့ကတော့အဲဒါကြောင့်ဒီအားနဲ့လည်းအင်အားတွေ
ตุ๊เช่ทาเรพิมพ์ไปแล้วจนเราต้องได้ทาเรพิมพ์ไปเลยทีนี้สุดท้ายแล้วสังกัดแสดงเกเรตไต้หวันจังจูเกิลเป็นสายบัมมาดูข่าวเด็ดท่องเรียจ่อมงกุบัมมาคนงานเราเนี่ยพังสายบัมมาเตียงอาเซจ่อเราเนี่ยส่งข้อติ้งเซียงนี่จ้าอย่าไปเลยไต้หวันพิบัวจริงแล้วเนี่ยจีจีทีมันเนี่ยไม่เนี่ยมีอาจารย์เนี่ยส่งลูกเสือลูกเต๋อส่งเกี่ยวไปเลยขมิ้น
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရတယ်လို့သတင်းဆောင
စနေနေ့မနေ့ကအစီအစဉ်တွေကိုသောရရှင်တွေရှူစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီ KIO ထင်းချုံနယ်မြေမှာကိုဗစ်ကူးစက်မှုတိုးလာတဲ့အကြောင်းကိုနားဆင်ရပါမယ်ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIO ထင်းချုံရာကချင်ပြည်နယ်အင်ဂျန်ရံမြို့နယ်အင်ကွန်လာဂျေးရွာအထက်တန်းကျောင်းနဲ့တရုတ်မြန်မာနယ်စပ်မိုင်ဂျာရံမြို့ကဒုက္ခသည်စခန်းမှာကိုဗစ်ရောဂါပိုးတွေ့တဲ့လူနာ800လောက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်္ဂလာရွာမှာကျောင်းသား400ကျော်နဲ့မိုင်ဂျာယံမှာ400နီးပါးလောက်ကူးစက်ခံရပြီးဆေးဝါးနဲ့စားနပ်ရိက်ကအခက်အခဲတွေရှိလာနိုင်တယ်လို့ဆိုပါတယ်။ဒီအကြောင်းမြန်မာပြည်ကပေးပို့လာတဲ့သတင်းကိုကိုအောင်လင်ဦးကပြောပြမှာပါ
။ကချင်လူမျိုးရေးဖွဲ့ KIO ထင်းချုံရာကချင်ပြည်နယ်အင်ဂျန်ရံမြို့နယ်ကအင်္ဂလာကျေးရွာထက်တန်းကျောင်းမှာကိုဗစ်ရောဂါပိုးကူးစက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကမှစတင်တည်ပြုခဲ့ပြီးပိုးထူးနေသည့်ဆိုရင်တော့450လောက်ရှိနေပါတယ်။ယောဂကုသသူတွေများလာတာတွေ့ရပေမဲ့ယောဂလက္ခဏာပြင်းထန်တာမျိုးတော့မတွေ့ရဘူးလို့လေ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါတယ်
။ကိုတော့ယောဂသားတွေကိုလည်းနည်းနည်းပပဖြစ်တာရှိပါတယ်။အဲကျောင်းကျပ်ကမအစီမလဲဖြစ်တာရှိပါလေ။အဒီရဖြစ်တာတော့ကျောင်းမှာပေါ်သားတွေကျောင်းပေါ်တာဆောင်မှာအစဖြစ်တာဖြစ်ပါတယ်။ခုတစ်ခါကတော့အဲ400ကျော်တိထားတာရှိရပါတယ်။ဒါပေမဲ့ဒီကအချိန်ရတော့ဒီကူဝါတော့မရှိဘူးခင်ဗျာ
အင်္ဂလာကျေးရွာထက်တန်းကျောင်းမှာတော့အင်ဂျင်ရဲ့မြို့နယ်နဲ့စွန်ပါဘုံမြို့နယ်ကကျေးရွာတွေကကျောင်းသားတွေလာရောက်တက်လေရှိပြီးဘာသာရေးဖွဲ့စည်းတွေကဖွင့်လှစ်ထားတဲ့ဗိုလ်ဓာဆောင်တွေမှာနေထိုင်ကြပါတယ်အင်ဂျင်ရဲ့မြို့နယ်ဟာမေခနဲ့မလိခမြို့နယ်တွေကြားကတွေ့ကန်ဒေသမှာတည်ရှိပြီးအသွာလာခက်ခဲတဲ့ဒေသဖြစ်တယ်လို့ပြီးခဲ့တဲ့လတွေကစစ်ကောင်စီတပ်တွေနဲ့ KIO ကြားတပ်ဖွဲ့တွေဖြစ်ပေါ်လာတဲ့ကြောင့်လုံခြုံရေးတင်းကျပ်ထားတဲ့ဒေသလည်းဖြစ်ပါတယ်လောလောဆယ်မှာတော့ယောဂပိုးကူးစက်ခံရသူတွေကိုတိကျခွဲကုသပေးနေတယ်လို့အသွာလာကန့်သက်တာတွေလည်းလှုပ်ထားတယ်လို့ပြောပါတယ်ဒါပေမဲ့လည်းကူးစက်မှုအခြေအနေတွေပိုဆိုးလာမယ်ဆိုရင်စီးဝါးနဲ့ရိတ်ခါအာဟာရပို့ဆောင်ဖို့အခက်အခဲရှိနိုင်တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ယောဂတွေပိုမှပြင်းထန်တာကိုယ်စံပြမတော်မယ်ဆိုလို့ရှိရင်တော့ခက်ခဲတော့များရှိနေပါလေ။ဒါကြောင့်လည်းဆိုတော့အဲဒီမချိနာတဲ့ကနေပဲဖြစ်တယ်လို့ရတဲ့နေရာဖြစ်ပါတယ်။တခြားနေရာနဲ့တော့မဖြစ်တယ်လို့အဲဒီဖေဝပီပီဒီအတော့ယူလို့လည်းမရအောင်ဆိုတော့အဲစူရလို့ရှိရင်တော့ခက်ခဲရှိနေပါလေ။အဲနောက်တစ်ခုရှိတာကတော့အဲ့လိုမျိုးယောဂါတွေရောပြီးတဲ့ကဲဒီအစာအာဟာရတွေတော်တော်များများထောက်ပတ်ကြရတဲ့ယောဂါတွေဖြစ်တယ်ဆိုတော့အဲ့ဒီအစာအာဟာရတွေကိုအားရှိတဲ့အစာအစာတွေထပ်ပတ်ဖို့လည်းအရေးကြီးတာလေ။အဲ့ဒါမျိုးလည်းအဲဒီချက်တွေတော့အဲလည်းဘယ်လိုပြောမလဲခက်ခဲရှိနိုင်တာပဲဖြစ်ကြပါ
။ဒီချိန်ထဲမှာပဲဇွန်ဇူလိုင်လောက်ကကိုဗစ်ပိုးကူးစက်မှုမြင့်မားခဲ့တဲ့ KIO ထင်းချုံရတရုတ်မြန်မာနယ်စပ်မန်ချန်ယံမြို့မှာလည်းပိုးကူးစက်မှုတွေပြန်လည်မြင့်တက်လာနေပါတယ်။ကြောပြန်ကူးစက်မှုတွေကြုံနေရတဲ့မန်ချန်ယံမှာကူးစက်မှုအများစုဟာပါကတောင်စစ်ပြေးဒုက္ခသည်စခန်းမှာဖြစ်ပါတယ်။လူကြီး3000ကျော်ရှိတဲ့ဒုက္ခသည်စခန်းမှာလူ900ကျော်ဆစ်ဆစ်ပြီး200ကျော်ကူးစက်နေတဲ့အကြောင်းလဲစခန်းမှာအကူအညီပေးနေသူတယောက်ကပြောပါတယ်
။ဒီကျွန်တော်တို့ကြည့်နေတဲ့ IDP စခန်းတစ်ခုဖြစ်တဲ့ဒီအာပါကတောင် IDP စခန်းကရောအယောက်900ကျော်ပေါ့နော်။200ပဲဒီ IDP စခန်းကနေဒီ Care Center Treatment Center ဆက်ပြီးရှိတယ်ဒီလက်ရှိဟိုမှာရှိနေတဲ့လူကအယောက်30ကျော်ရဲ့နောက်ချောင်းပြေကျောင်းတစ်ခုက60ကျော်ရဲ့နောက်ဒီဒေတာဝန်ကျောင်းကလည်းဒီဒီအထက်မှာလည်းဖြစ်နေတာ same ဟို treatment center အောင်မတော်ပဲကိုယ်အိမ်ကကိုယ်က home quarantine လုပ်နေလို့ရတယ်ဆိုရင်ဒီမှာတည်းကအခုက300ကျော်400ပေါ့နော်ဆန်တော့အခုထပ်ဖြစ်ထားသေးတယ်
ဒီကဲဇွန်ဇူလိုင်လတွေအတွင်းမှာအသွာလာကန့်သက်ခဲ့တဲ့လက်ရှိစစ်ပေးဒုက္ခသည်စခန်းမှာရိတ်ခါမထောက်ပံ့တာ300ကျော်လာတာကြောင့်စားနပ်ရိတ်ခါခက်ခဲကြုံနေရသလိုစေဝါလိုအပ်ချက်တွေရှိနေတယ်လို့လည်းသူကပြောပါတယ်
အဓိကလိုအပ်ချက်ကတော့အစားအသောက်ရဲ့ရှိသွားရဲ့လို့ကျွန်တော်ပြောရမှာဒါလို့ဆိုဒီအဒီစခန်းမှာကစားနပ်ရိက္ခာပြက်လက်နေတာ3လကျော်ရှိပြီလေအခြေခံစားနပ်ရိက္ခာကစံစီစားပဲပေါ့နော်မရတာအခု3လလောက်ရှိပြီစားတော့ခက်ခဲတယ်
ကျန်ကလည်းတော့ကောင်းဖြစ်သွားပြီဒီပေါ်စစ်ဖြစ်တဲ့လူသွားပြီးတော့ချက်ကြီးစုတိုင်းဆိုင်ကလည်းဒါဖြစ်တဲ့နာဖြစ်တယ်ဒီအခုမှလည်းအမှန်ရှိရရောင်းနေပိုင်းကိုမျက်မြင်ကြည့်ခါမှာစီးပွားပိတ်တာတော့ဒါတော်တော်များများလိုတဲ့အပြင်အောက်ဆီဂျင်ရဲ့လိုအပ်နေတယ်အောက်ဆီဂျင်လိုရတဲ့ဆိုရင်ဒီရှိထားဖို့လိုတယ်လို့ပြောလို့ရှိမှာတော့မန်ချက်မှာရောဂါစုစုဝါဖြစ်တဲ့အခြေအနေမျိုးရှိပဲအရေ ကန့်သတ်မှုတွေကိုလည်းပြန်လည်ချမှတ်ထားပါရယ်ဒီအပိုင်းတွေအတွင်းမှာတော့မန်ချက်တာမြို့မှာကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးဆန်းသတ်မှုတွေလုပ်နေပြီးပိုးမှုတွေ့တဲ့သူတွေကိုတော့ကာကွယ်ဆေးထိုးပေးတာတွေလည်းရှိပါတယ်မန်ချက်တာမြို့မှာဇွန်ဇူလိုင်လတွေကကိုဗစ်ကူးစက်သူလူနာ4500ရှိခဲ့ပြီးအသွာလာကန့်သတ်မှုတွေလည်းလုပ်ခဲ့ပါတယ်ဟော်ကိုလာကုန်ပိုင်းမှာပိုးတွေ့လူနာ200လောက်သာကျန်တော့တာကြောင့်စက်တင်ဘာလ1ရက်နေ့ကစအသွာလာကန့်သတ်မှုတွေကိုလည်းဖြေလျှော့ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းပြောပြသွားတာပါခင်ဗျာဒီလိုကူးစက်မှုတွေရှိနေတာကြောင့်ဒီရွှေလီနဲ့ကျေကောင်ကမြန်မာပြည်အဲ့ဒီဒေသကနေထွက်ပေးဖို့တရုတ်အာဏာပိုင်တွေညွှန်ကြားတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်ယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မှာကိုဗစ်ရောဂါကာကွယ်ရေးအတွက်ပိုးသတ်ဆေးဖြန့်မဲ့အစီအစဉ်ကြောင့်မြန်မာနိုင်ငံသားတွေထွက်ခွာပေးဖို့ယူနန်နိုင်ငံရဲ့ရုံးကအကြောင်းချထားကြောင်းကူမင်းမြို့မှာရှိတဲ့မြန်မာစစ်ကောင်ဒီမြန်မာကောင်စစ်ဝင်ရုံးကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်ဝန်ထမ်းတွေကလွဲလို့တရုတ်နိုင်ငံသားတွေပါထွက်ခွာပေးဖို့ညွှန်ကြားထားပြီးမြန်မာအလို့သမားတွေလည်းထွက်ခွာရမယ်လို့ဆိုပါတယ်မြန်မာပြည်ကပေးပို့လာတဲ့သတင်းကိုတော့ကိုကမောင်စိုးမင်းပြောပြပေးမှာပ
ါမြန်မာနဲ့နယ်စပ်တရုတ်ရွှေလီနဲ့ကျဲကောင်မြို့ရဲ့အုတ်ချုံရီအေရီယာအတွင်းမှာပိုးသတ်ဆေးဖြန့်တဲ့လုပ်ငန်းတွေကိုနေရာအနှံ့လုသွားဖို့ရှိတဲ့အတွေ့အဲ့ဒီမှာနေထိုင်ကြတဲ့တရုတ်နိုင်ငံသားတွေရောမြန်မာနိုင်ငံသားတွေရောထွက်ခွာပေးရမယ်လို့ယူနန်ပြည်နယ်ပြည်သူ့အစိုးရနိုင်ငံခြားရေးရုံးကကူမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကိုအသိပေးလိုက်တာပါကူမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးကယူနန်အစိုးရရဲ့သဘောထားကိုမနေ့အောက်တိုဘာလ29ရက်နေ့မှာတဆင့်ပြန်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီနေ့ထုတ်ပြန်တဲ့စာအရဆိုရင်မြန်မာနိုင်ငံသားအလုံးနေရပြန်ရဖို့တရားပြီးဖြစ်ကြောင်းရွှေလီမြန်မာလူမှုကွန်ရက်ရဲ့အသင်းရဲ့ဥက္ကဋ္ဌမိုင်ကောင်းဆိုင်ကပြောပါတယ်တချို့လည်းဒီရက်ပိုင်းမှာမြန်မာနိုင်ငံကိုအပြီးပြန်ဖို့ပြင်ဆင်နေကြောင်းသူကပြောပါတယ
်ကျွန်တော်တို့ရဲ့မြန်မာနိုင်ငံသားကဒီအထောက်အထားပြည်ပြည်စုံစုံပဲဖြစ်ဖြစ်ဒီတရုတ်ဖြစ်ဖြစ်ကူမတိုင်ခင်ကဒီမြန်မာပြည်ကိုပြန်ဖို့မယ်လို့ဒရင်းကြပါတယ်အားသိချပါတယ်အားမြန်မာပြည်ပြန်ရမယ်သူတွေအတွက်ကျွန်တော်ကအစပေါ့ဗျာကျေးဇူးနေရလို့ရှိပါတယ်ခင်ဗျာတကယ်လို့များရင်းရလာပြီးတော့ခေါ်တော်ပြီးမှတော့ပြန်ရမယ်ဆိုရင်လည်းပါတတ်နိုင်မှာလားအဲ့လိုလည်းပြန်ရမှာလေ
ထုတ်ပြန်ချက်စာမှာမပါပေမဲ့လည်းတရုတ်လုပ်ငန်းရှင်တွေကြားမှာပြောနေတဲ့ကောလာဟလသတင်းတစ်ခုအရတရုတ်နိုင်ငံသားနဲ့အိမ်တောင်ကျတဲ့မြန်မာအမျိုးသမီးတွေကိုလည်းနေရပြန်ရမယ်စီရင်မှထည့်သွင်းထားကြောင်းရွှေလီမျိုးကတခြားလူမှုကူညီရေးအဖွဲ့တချို့က VOA ကိုပြောပြပါတယ်ဆေးဖြန်းတယ်ဆိုတာကတရုတ်အစိုးရဘက်ကအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့လည်းသူကပြောပါတယ်
ဖြစ်ချက်မယ်ဆိုတာကတော့ဒါနဲ့သူခံကြရကြမယ်လို့မဟုတ်ရင်သူလက်ပြေးလုပ်ရင်လုပ်လဲလုပ်နိုင်မယ်ဘာဖြစ်လဲဆိုတာဒီဖြစ်ချက်လာတော့သူကလူငါပဲကြပြေးရုံပဲကျွန်တော်တို့မြင်တာလေမြန်မာနိုင်ငံသားကလုံးဝနေပိုင်ခွင့်မရှိတော့လို့ကျွန်တော်တို့မြန်မာပြည်သားတိုင်းရင်းသားကလောလောဆယ်အရင်ပြန်ရမယ်လို့ကျွန်တော်တို့သတင်းကြားထားပါ
ဒီလိုမြန်မာပြည်ကိုပြန်လာတဲ့အခါမှာပိုင်ဆိုင်မှုပစ္စည်းတွေကိုယူဆောင်ခွင့်မရှိဘဲယောဂထိန်းချုပ်တဲ့အခြေအနေပေါ်မူတည်ပြီးမှသာပြန်လဲယူဆောင်ခွင့်ပေးမယ်လို့ကုမင်းမျိုးမြန်မာကောင်စစ်ဝင်ရုံးရဲ့တဆင့်ထုတ်ပြန်ချက်မှာရေးသားထားပါတယ်။အရေးတကြီးယူသွားခြင်းနဲ့ပစ္စည်းတွေရှိတဲ့ဆိုရင်ဒေသခံဝန်ထမ်းတွေရဲ့ဦးဆောင်မှုနဲ့ယူခွင့်ပေးမှာဖြစ်ပြီးတရုတ်ပြည်ထဲကနေနေချင်းပြန်ထွက်ပေးရမယ်လို့လည်းဖော်ပြထားပါတယ်။ယူနန်ပြည်နယ်နိုင်ငံရေးဌာနကကူမင်းမျိုးမြန်မာကောင်စစ်ဝင်ရုံးကိုအသိပေးပန်ကြားချက်ဟာရှင်းလင်းမှုမရှိဘူးလို့မြန်မာကုံတွေကမြင်ပါတယ်။ဘယ်နှစ်အပြီးပိုင်ထွက်ပေးရမယ်ဆိုတာကိုလည်းရေးမထားသလိုဒီသတိပေးချက်ဟာတရုတ်ပြည်ထဲမှာရှိတဲ့မြန်မာကုံတွေလုပ်ငန်းရှင်တွေအလုပ်ရုံဂိုဒေါင်တွေပါအကျုံးဝင်သလားဆိုတာကိုတော့ရေးထားခြင်းမရှိပါဘူး။မြန်မာကုံတွေတူကအခုလိုပြောပြပါတယ
်我见过他就落山了，结果你怎么拿工资回去了？我爸就说，加高工资了，今天马上就上交了吧？啊，啊，结果不要说这样的，这个是别人家的，又说话不一样的，那个，那个巴拉了，对吧？
ကိုဗစ်ကရောဂါကြောင့်ပြုပြီးမြန်မာနဲ့ကုန်သွယ်နေတဲ့နယ်စပ်ဂိတ်အားလုံးကိုတရုတ်ဘက်ကပိတ်ထားပါတယ်မြန်မာပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေကြောင့်နယ်စပ်ဒေသမတည်မငြိမ်ဖြစ်မှာကိုတရုတ်ကစိုးရိမ်နေပုံရကြောင်းကုန်သွယ်တွေကမြင်ပါတယ် ဒီရဲ့ပိုင်းမှာလည်းမူဆယ်တရ၅မိုင်ကုံသွေးရေးစုံတလျှောက်မှာနေဆက်ချန်စီယိုကာယန္တာကိုတရုတ်ဘက်ကဇက်တိုက်လှုပ်ဆောင်နေပါတယ်။တရုတ်ဘက်မှာကက်ယောဂအကြောင်းပြုပြီးမြန်မာနိုင်ငံသားတွေကိုအစ်အစ်မြားနေတယ်လို့လုပ်ငန်းတွေလည်းအရင်ကလောက်မလဲပတ်တော့လို့မြန်မာပြည်တွင်းကိုပြန်လာသူတွေကတဖြည်းဖြည်းများလာနေပါတယ်။
မှုဆဲအခြေစိုက်လူသားချင်းစာနာမှုအကူအညီပေးရေးကွန်ရက်ကစည်ရင်းပြုစုထားတဲ့အရေးအတွက်ရဆိုရင်တော့ဇူလိုင်လ၂၆ရက်နေ့နောက်ပိုင်းကစလို့တရုတ်ပြည်ထဲကပြန်လာတဲ့မြန်မာနိုင်ငံသားဟာ၃လအတွင်းမှာ၁,၄၃၂၀ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။သောရဆင်ပါခင်ဗျာ။တရုတ်နယ်စပ်မှာလိုပဲထိုင်းနယ်စပ်ကဒီဒုက္ခသည်စခန်းမှာလေကိုဗစ်ကူးစက်မှုတွေတိုးလာနေပါတယ်။ ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလာထဲမှာပိုတိုးလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုဖြစ်နေတာကြောင့်အခက်အခဲမျိုးစုံကြုံနေရပါတယ်။ထိုင်းခြေဆိုင် VOA
သတင်းတော့မအေးမာကသတင်းပေးပို့ပါရစေ။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလာအတွင်း
၉၉နီးပါးတိရှိလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါ။ကိုဗစ်ဒုတိယလှိုင်းမှာတော့အနည်းငယ်သာကူးစက်ခဲ့ပေမဲ့ဒီလအတွင်းမှာတော့ဒုက္ခသည်တွေကြာဇက်တိုက်ကူးစက်မှုတွေဖြစ်လာတယ်ဆိုပြီးအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါရစေ။၂၅ရက်နေ့ကြာတော့၂၅ရက်ထပ်တွေ့တယ်။၂၆ရက်နေ့ကြာတော့၁ရက်တွေ့တယ်။၂၈ရက်နေ့ကြာတော့၂၀နဲ့၁ရက်ထပ်တ
Tu pa dari insai ni ada garo, kau beka beka lama. Sekarang dia bawa terlalu banyak itu. Wenwen nengah ya bodoh, ni naga sekian itu tua bi, lalu kau ni banyak jawab. Aku lomio zatai kusam mulai pilih ni le, pilih tak kau ni ya bawa le, mesti jalan raja. Sabu ni itu, bobi lo soin lah jawab le.
Soin ni jalan, ni kah apa? Pilih terlalu lomia lah pilih le jauh, sahaja masih u, TVC ya pilih. เด็กขาทบวิโรบลูมันมันเล่าจังดูจีเตียวกูในยาเสพติดตรงปะเกลียดเตียงอาเสนเนตปะเลี้ยวสีเดไอ้ตัวสิ่งเสียเราอย่างเสียเราอย่างไอ้เสียเราอย่างเหรอไอ้ตัวทีวีสีอันนี้เราพูดทางเรื่องไทยมาตัวเวียเด็กขาทบวิโรบกับปีทวีอ่ะอันนี้ก็ได้อันนี้ก็ได้มาประสานเทิดอะไรอันนี้อันนี้เทียนนี้ก็
มาเสียยาเลยตัวสิเสียยาจะมัวเสียยาเราสาเหตุเช่นโควิดดูยังมาว่าทุกข์ใจดีมาว่าจดจำยามยาว่าทุกข์ทุกข์ชาวตระกูลยาวทุกข์ใจดีจริงใจเนี่ยละก็รอโควิดกับเบก้าละมาสักแค่เดียวบ้างก็ทะลุไม่ยาได้ด้วยวิ่งเวียนเงี้ยยาบ่ด้วยนี่น่าก็สักแค่หนึ่งตัวบีลูกคนนี้ไม่ยาจะมาว่าคุณลุงมีจะได้กู้เงินมาเลี้ยงเนี่ยเลยเป็นทุกคนเดียวบ้างเลยไม่ได้จะรอจ้าสาวเนี่ยด้วยโควิดเราสูญมาจ้าบ้าง เนี่ยมาในงานมาดิโมคราซีเจ้าเล็บเชื่อปีโซบีสุยามหัวใจพ่อสิริกาณท้าวสังฆาคุณเล่ากันทราบีเนื้อจัดดีกาทุกข์เดือดรีกูปีนี้เลยกูยืนดีกูเลยชอบชาติไล่ดูยูเอ็นเอชยาเนี่ยท่านสุยากาเลยทุกข์เดือดรีกูยิ่งมีสนาเลี้ยวเนี่ยเปลี่ยนในเนื้อสูบีเนี่ยเปลี่ยนเงินปีเก็บไปทุกข์เดือดยากันนั้นเล่ากันหรอเนี่ยเปลี่ยนตัวจ้าบาร์เลยทราบีไหมทุกข์เดือดมีอาจุจีกาหรอเนี่ยมาสุยาเสด็จหาตุลย์เนี่ยในไทยยัดดีกูการละจะคู่ที่เจ้ ဒီအထောက်အထားကြီးပြေခုခုပဲဖြစ်ဖြစ်ဒီပါကဆောင်အကြီးကြီးခံရတယ်ဒီအထောက်အထားကြီးပြေခုခုပဲဖြစ်ဖြစ်ဒီပါကဆောင်အကြီးကြီးခံရတယ်ဆိုတော့ဒီနေ့ပြန်တော့မှာပေါ့ဗျာမင်းဆက်ပြေတော့လက်ထိနေတယ်နောက်ပြီးတော့
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် အပတ်စဉ်ကဏ္ဍတွင်နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကတို့ကြီးရှုကြရပါမှာလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြီးရှုခြင်းနဲ့ဆိုရင် Channel 3 ဒီ Asia Bing Juru Channel 3 ဒီ Damon Ho Time Com 6 Juru channel 223 တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ကျိုးရုပ်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်နိုင်ကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ကစနေနေ့မနေ့ကင်းအစီအစဉ်တွေကိုအခုလက်ရှိတင်ဆက်နေတဲ့လိုင်းနိုမီတာ25 40 51အပြင်လိုင်းလမ်းမီတာ190ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
ဒီ FDA ရဲ့ခွင့်ပြုမိတ်တခုကိုရဖို့ဆိုလို့ရှိရင်ဒီဆေးရဲ့အာနိသင်တကယ်ထိရောက်သလားနောက်ပြီးတော့ဘေးကဆိုးကျိုးဘယ်လောက်ရှိသလဲအဲဒီဟာတွေပြင်ဖို့ဒီတောက်ဆေးကိုထည့်မဲ့ဟိုခဲကက်လေးတွေဒီတောက်ဆေးနဲ့သွားပြီးတော့ဓာတ်ပြင်မှာဒါမျိုးလေးရဆာ
ကိုဗစ်ကာကွယ်ဆေးထုတ်လုပ်မှုလုပ်ငန်းစဉ်တွေအကြောင်းရှင်းပြထားတာကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာအလှည့်ရောက်လာပါပြီမြန်မာနိုင်ငံကရွှေပြောင်းအလို့သမားတွေတန်းနေချီရှိတဲ့ထိုင်းနိုင်ငံမှာကိုဗစ်ကြောင့်လုပ်ငန်းတွေရပ်ဆိုင်ပိတ်သိမ်းတာတွေရှိနေချိန်မှာပဲမြန်မာအလို့သမားတွေလည်းအရင်ထက်ပိုပြီးအခက်အခဲတွေနဲ့ကြုံလာရပါတယ်အထူးသဖြင့်တော့အမျိုးသမီးတွေဖြစ်ပါတယ်အခုလိုမျိုးအလွတ်လွတ်မဲ့ဖြစ်တာတွေစားဝတ်နေရေးခက်ခဲလာတာတွေဒါ့အပြင်ကိုဗစ်ကြောင့်ခွဲခြားဆက်ဆံခံရတာတွေကြုံနေရပါတယ်ထိုင်းရောက်မြန်မာမျိုးသမီးတွေရဲ့အခက်အခဲတွေဘယ်လိုကျော်ဖြတ်နေကြသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးတင်ပြထားပါလိမ့်ဗျာThere's a path we must choose sometimes Gotta stand up and fight sometimes
COVID-19 ကူးစက်မှုတတိယလိုင်းတန်းဆူဆူဝါးဝါးကြုံနေရတဲ့မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံမှာကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့ရပြီးတော့အသွားအလာကန့်တန့်မှုတွေလည်းနေရာတော်များများမှာဆက်ရှိနေတာကြောင့်တနေရာကနေတနေရာရွှေ့ပြောင်းလုပ်လုကင်နေကြရတဲ့မြန်မာနိုင်ငံကအလုပ်သမားတွေအတွက်အရင်နဲ့မတူတဲ့အကျက်အသေးတွေပိုးပြီးတော့ကြုံလာနေရပါတယ်။ငွေကလေးကအခက်ခဲတွေကြားမှာအလုပ်လုပ်နေကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးပိုးပြီးတော့ကျက်တဲလာတာပါ။ထိုင်းနိုင်ငံတောင်ပိုင်းဖန်ခခရိုင်ကစားတောက်ဆိုင်တစ်ခုမှာအလုပ်လုပ်နေတဲ့မက်ခင်ချိုဝင်းကတော့ကိုဗစ်ပထမလိုင်းတန်းစခဲ့တဲ့အချိန်ကတည်းကအလုပ်လက်မဲ့ဖြစ်နေတာအခုဆိုရင်နှစ်နဲ့ချီရှိနေပြီလို့ပြောပါတယ
်အခုကဒီကိုဗစ်ပတ်ဆိုတဲ့ကကျွန်မတို့ကလုံးမရှိပါဘူးရှင်ကျွန်တော်တို့မျိုးသမီးတွေလေကျွန်မတို့အရင်ကဆိုလို့ရှင်ဒီဖန်ကားဖက်မှာဆိုင်းတဲ့ဈေးဆိုင်တွေရောက်နေချင်းဈေးဆိုင်တွေရောက်တဲ့ခါကျတော့ပထမကိုဗစ်ကတည်းကပြိဿနာအခုထိလုံးမရှိဘူးရှင်ကျွန်တော်တို့မျိုးသမီးတွေလေကိုဗစ်ပထမလိုင်းကတည်းကဖြစ်နေတာရှင်ကျွန်မတို့ဆိုလို့ရှိရင်လေကျွန်မတို့လည်းဒီဖက်မှာလုံးရှော့တယ်မှာသမရှာမတွေ့ဘူးဒါမဲ့တထေးတွေကြတော့ပြောတယ်ဟိုနှင်းဖွင့်မယ်လို့လို့ဒီနှင်းကိုဖွင့်မယ်လို့သူတို့တွေကအဲ့လိုမျိုးလင်းခဲတင်နဲ့ဟိုလာနောက်လာဖွင့်မယ်လို့လို့အဲ့လိုမျိုးသူတို့တွေကပြောနေတယ်မှာဒါမဲ့တကယ်လို့ညာတခြားလို့ရှာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်ကြမှာတခြားတရားကွာနဲ့တရားကွာပွားဖို့ကလည်းဆင်မပြေဘူးအမေပြီးလို့ရှိရင်ဒီနေရာတဝိုင်းလို့ရှာမယ်ဆိုတာကလည်းလုံးရလည်းအားရှာတဲ့အမေခက်ခက်တွေးတယ်ခက်ခက်တွေးရဆိုတော့အဲ့ဒီမျိုးလေချဲတင်လေလည်းဘယ်လိုရှိဆက်တိုးမှလည်းမသိဘူးဆိုတော့မပြောနိုင်ဘူးမရဲ့ကျမတို့အလက်ရှိဖြစ်နေတာကဒီကိုဗစ်ရောဂါကြောင့်ရဲ့ပြီးလို့ချင်းဒီလိုင်းရှိလုံးလာမဲ့ဖြစ်နေတဲ့အခက်ခဲတွေရဲ့ပြီးလို့ချင်းဒီလမ်းပန်းဆက်သွယ်ရေးခက်ခဲတွေရောခက်ခဲတွေရောခက်ခဲတွေကတော့အများကြီးမရဲ့
လက်ရှိမှာခင်ပွန်းဖြစ်သူတယောက်တည်းရဲ့လောက်အားနဲ့မိသားစုတစုလုံးကြက်ကြက်တဲတဲရက်တည်နေရတယ်လို့လဲမတ်ချိုမာကပြောပြပါတယ်ဒီလိုမျိုးစာဝင်နေကြီးကြက်တဲ့တဲ့ချိန်ထဲမှာမြန်မာနိုင်ငံသားတွေကိုယောဂပိုးတည်တာတဲ့သူတွေအဖြစ်မြင်ကြတဲ့ထိုင်းတွေအများအပြားရှိနေပြီးတော့သူတို့ရဲ့ခွဲခြားဆက်ဆံတာကိုလည်းခံရတယ်လို့မတ်ချူမာကပြောပါတယ်
။သူတို့ပြောတာကကျွန်တော်တို့မြန်မာတွေကကိုဗစ်ဖြစ်ရတယ်ဆိုတော့သူတို့ဆိုင်ရီထဲကိုလည်းပြေးမလာဘူးသူတို့ဟိုဈေးဝယ်ချင်လို့ရှိရင်သူတို့ဈေးဆိုင်ရှိရတဲ့လမ်းတွေရောက်ဆောင်ရတယ်သူတို့ထွက်လာပြီးတဲ့ချိန်မှာဝယ်လို့ရတယ်။အဲ့လိုမျိုးခွဲခြားဆက်ဆံတာကိုလည်းခံရတဲ့ချိန်မှာသူတို့ပြောတာကတော့ရှင်ပြန်လို့သမားစီကကူလာတယ်ဆိုပြီးတော့လေကျမတို့အဲ့လိုမျိုးခွဲခြားခက်ခဲနေဆိုင်ရတာသူတို့ပြောဖို့အမေဒါပေမဲ့ကျမတို့ဘက်မှအဲ့လိုထိမရဘူ
းအစောပိုင်းပထမလှိုင်းနဲ့ဒုတိယလှိုင်းကိုဗစ်ကူးစက်မှုကာလတွေတုန်းကအခုလိုခွဲခြားဆက်ဆံတာတွေတိတ်မရှိခဲ့ပေမဲ့အခုနောက်ဆုံးကူးစက်မှုတွေဆူဆူဝါးဝါးကြုံလာရတဲ့အခါမှာတော့မြမတွေကိုအပြစ်ဖို့ကြတဲ့သူတွေ ခွဲခြားဆက်ဆံတာတွေပို့ပြီးတော့များလာတာဖြစ်တယ်လို့ထိုင်းနိုင်ငံတောင်ပိုင်းရော်ဘာဆိုင်ခင်တစ်ခုမှအလုံးလုံးနေတဲ့မက်ခင်မာဆူကလည်းသူကြုံရတာတွေကိုပြောပြပါတယ်
။ကျမတို့ကြုံရတာကတော့ကျမတို့ဘက်မှဆိုရင်ထိုင်းတွေကအခုနောက်ဖြစ်တဲ့ကိုဗစ်မှာကြတော့နည်းနည်းခွဲခြားဆက်ဆံမှုရှိတယ်ရှင်။ကျမတို့မြန်မာလေးပေါ့နော်အရင်လိုင်းတုန်းကတော့ခွဲခြားဆက်ဆံမှုမရှိဘူးအခုကျတော့ခွဲခြားဆက်ဆံမှုရှိတယ်။အပြင်းမထွက်နဲ့လို့ဈေးသွားဝယ်လို့ရှိရင်အိုမြန်မာဆိုရင်သူတို့မကြိုက်တာတို့အဲ့လိုမျိုးပေါ့နော်ကျမတို့ဆိုရင်ကားကမတင်ဘူးလေမြန်မာတို့ဆိုရင်ကားမတင်ဘူးလမ်းဖြတ်ခွင့်မရှိဘူးဈေးဆိုင်သွားတောင်မှခွဲခြားဆက်ဆံတာတွေပါတယ်ကျမတို့ဈေးထဲဝင်လို့ရှိရင်လည်းလက်မှတ်ထိုးလက်ဆေးအဲ့လိုမျိုးလေပေါ့နေတော့မြန်မာလေးနားမလည်ဘူးပါညာစသည်ဖြစ်ပေါ့နော်အဲ့လိုပြောတဲ့ဟာတွေရှိတယ်ချင်းအခုတရားနိုင်မှာပေါ့ဟုတ်တယ
်မကိမာဆိုနဲ့သူ့ရဲ့ခင်မုန်းဖြစ်သူတို့ကတော့ရဘာချစ်တဲ့အလုပ်ကိုလုပ်ကြတဲ့သူတွေပါဟိုတယ်တစ်ခုမှာလုံးလုံးနေတဲ့သူ့ရဲ့သားကတော့ကိုဗစ်ကြောင့်အလုပ်ပြုတ်သွားခဲ့ရတယ်လို့ပြောပြပါရယ်မြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေအများအပြားအလုပ်လုပ်နေကြတဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေလည်းကိုဗစ်ကြောင့်ရပ်ပစ်လိုက်ရတာတွေရှိနေတာကြောင့်မြန်မာအလုပ်သမားတွေအများအပြားအလုပ်လက်မဲ့ဖြစ်ကုန်တယ်လို့မခင်မာဆိုကပြောပြပါရယ်ကျမတို
့ဘက်မှာကျတော့စိုက်ပျိုးရေးရှိတယ်ပြီးရင်ပယံတို့ပြီးလို့ရှိရင်မွေးမြူရေးတို့ရှိတယ်ချင်းအဲ့ဒါကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့လူတွေလည်းအများကြီးရှိတယ်နော်သူတို့ကိုဗစ်ချိန်မှာမွေးမြူရေးတွေနားလိုက်တယ်ဆက်မမွေးတော့ဘူးအဲ့လိုလူတွေလည်းရှိတယ်ချင်းပြီးလို့ရှိရင်ကျမတို့ရောဘာသမားလေးကြတော့မိုးရသည်ဆိုရင်မလောက်ရဘူးလေအဲ့ဆိုရင်ချားမှပြောင်းရွှေ့ပြီးတော့တွားလောက်ကြတယ်လေခုချိန်မှာကြတော့အဲ့လိုမျိုးပြောင်းရွှေ့ဖို့လည်းမရအလုပ်ရှင်တွေကလည်းသူတို့ပိတ်ဆံမရှိတဲ့ခါကြတော့အလုပ်မငှားကြဘူးလေနော်အဲ့ဆိုတော့ပုံပြီးခက်ခဲဖြစ်တတ်ပေါ့ရှင်အရင်တော့ဆိုလို့ရှိရင်ပေါ့နော်ကျမတို့မိုးရသည်ခက်ခဲပေမဲ့လည်းချင်းငါစားတော့လို့ရတယ်အခုကချီးဖို့ဆိုတာလည်းတယောက်မှတယောက်ဘသူမှမလည်းမရှိကြဘူးလေနော်အရင်တော့ဆိုရင်ကျမမှမရှိရင်ချားတယောက်မှရှိတယ်ချားတယောက်မှချီးလို့ရတယ်ဟိုဒီမှာဆင်မပြေရင်ချားမှရွှေပြောင်းပြီးတော့သွားလုံလို့ရတယ်ငါနေပူမှပြန်လာမယ်လေငါမိုးရွာနေတာချားလုံသွားလုံမယ်အခုကအဲ့လိုမျိုးလည်းပြောင်းလို့မရဘူးရွှေလို့မရဘူးချင်းငါလို့လည်းမရဘူးထို့လို့ဆိုရင်စားဖို့တောက်ဖို့ကိုမရှိဘူးအဲ့လောက်ချစ်တောင်ချစ်တယ်ပြီးလို့ရှိရင်မြန်မာပြည်မှာလည်းပဲမိသားစုရှိတဲ့လူဆိုရင်မပို့နိုင်ဘူးပေါ့ရှင်ခါတိုင်းဆိုရင်ပို့ရတယ်အခုကသူ့လည်းကိုမကဲနိုင်ကိုလည်းသူမကဲနိုင်နာရီတွေဖြစ်တဲ့ခါကျတော့လည်းမတွားရဘူးအဲ့လိုလေမျိုးပေါ့နော်တအားကြီးတခါလည်းမကြုံဘူးတဲ့ဟာလေးဖြစ်ရတယ်ပေါ့
ဒီလိုခက်ခဲတွေကြုံနေရတဲ့အချိန်မှာငွေရည်ညီကိုရဲ့မြန်မာနိုင်ငံကိုပြန်ဖို့ဆိုတော့မှာကရောဘာကြောင့်ချက်တွေ့နေရတာပါလဲကိုဗစ်ကြောင့်အသွားလာတွေပိတ်ချတာစီးစကကြီးတာမြန်မာနိုင်ငံအတွင်းအခြေအနေတွေကပိုးပြီးတော့ဆိုးနေတာတွေကြောင့်ထိုင်းမှာပဲရအောင်ရည်တည်နေရတာဖြစ်တယ်လို့မြန်မာရွှေပြောင်းအလုပ်သမားတွေကပြောပြကြပါတယ်။မြန်မာနိုင်ငံအထင်းကမိသားစုဆွေမျိုးတွေထဲမှာလည်းကိုဗစ်ဒဏ်အလူးလဲခံနေကြရတဲ့သူတွေရှိနေပြီးသူ့ရဲ့မိသားစုဝင်တချို့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းကပဲဆုံးပါခဲ့တယ်လို့မခင်မဆူကပြောပြပါတယ်
။ရှိတယ်မနေ့ကကျမဖွားဆုံးတယ်ဆယ်ရက်တောင်မကြည့်ဘူးကျမတို့လေးမနေ့တုန်းကတစ်ခါဆုံးတယ်ကော့တောင်မှာဆွေမကောင်းဘူးပြန်လို့လည်းမရဘူး။
ကိုဗစ်ကြောင့်ကျက်တဲ့ကြုံရသူတွေကတော့နေရာပေါင်းစုံလုပ်ငန်းခွင်ပေါင်းစုံမှာရှိနေတာပါ။ထိုင်းနိုင်ငံတောင်ဘက်ကလှေလှုပ်သားတွေဆိုရင်လေသူတို့ဒေသမှာအသွားလာကန့်တတ်တဲ့လော့ကဒေါင်းရရှိချထားတဲ့အတွက်မိသားစုတွေတကွဲတပြားဖြစ်ပြီးစားဝတ်နေရေးအကျက်တဲပိုပြီးဆိုးလာနေတယ်လို့အဲ့ဒီဒေသမှာမြန်မာရွှေ့ပြောင်းအလုပ်သမားကြီးဆောင်ရွက်နေသူတို့ဖြစ်တဲ့မတ်တီတာကပြောပြပါဗျာ။
အခုဆိုကျမတို့ဆိုအခုဆိုရင်လော့ကဒေါင်းချထားခံရတယ်ကျမတို့ဆိုရင်ဒီရက်ွက်ထဲမှာစတေးဟုန်းပုံစံနဲ့နေနေရတယ်အဲခုဆိုဖယ်မခွင့်ဘူးဖယ်လည်းမခွင့်ဘူးဖယ်မခွင့်ဖယ်သားရဲ့ဖယ်သားကလည်းဒီကုန်းမတက်လို့မရအောင်ဖြေသားကြီးကြောက်လည်းအခုငါးတင်နေငါးချတယ်ပြီးတာနဲ့ကန်းခွာပြီးတော့ကန်းကနေနေခွာထားပြီးတင်ရမှာအခုနင်းနေကန်းနဲ့ဝေးတဲ့နေရာအနားမှာကြောက်ချပြီးထားတယ်သူတို့ဒီရေထဲချတဲ့နေမှာပြန်ဝင်ဒီကုန်းမကိုပေးအကြမ်းမခံဘူးဖြေသားကြီးမှာအခုဒီကုန်းပေါ်မှာရှိတဲ့လူတွေကလည်းဖြေသားမရတွေပဲဖြစ်အိမ်နောက်တွေတွေပဲဖြစ်ဒီကိုဗစ်ကာလမှာအခုကိုချီတာနဲ့ကိုစားနေရတယ်သူတို့ပြီးတာမပြီးတာလေသူတို့ဘလိုတွေဆက်နွယ်ပြီးပြီးလဲတော့မသိကြဘူးပေါ့နော်အခုတချို့ဆိုနေမရတဲ့လူတွေရှိတယ်ရတဲ့လူတွေရှိတယ်အခုလဲလော်ဒေါင်းကအခုဆိုရင်ဒီဖဲအခုရက်ွက်လော်ဒေါင်းချထားတာစတေးဟုံးကတော့ဒီ၄ရက်နေဖြစ်နေတယ်လို့ပြောတာပဲဒါပေမဲ့တရဝင်တော့မကြားသေးဘူးညာထားတဲ့နဲ့အခုနောက်ထပ်ကြတော့ဖေနဲ့အခုဖေသားတွေနဲ့ဒီကျမတို့ရဲ့ဒီရွာခိတ်ကနန်းခိတ်ကြီးဆိုရင်ကျမတို့ကဟိုအလောက်မှာမဟုတ်အဲနောက်ထပ်15ရက်ပြန်ပြီးတော့လော့ဒေါင်းထက်ချခံတာအရင်တော့ခက်သေးတာပေါ့နော်စာဝတ်နေကြီးကအစအကုန်လုံးကျက်တဲ့ကုန်ကြပြီပေါ့
အခုလိုကိုဗစ်ကြောင့်ကျက်တဲတွေကျုံနေရတဲ့အချိန်မှာရွှေ့ပြောင်းလုပ်သမားတွေအတွက်စာဝင်ရေးကူညီထောက်ပံ့ပေးတာတွေ၊ကျန်းမာရေးအသိပညာပေးတာတွေပိုးပြီးတော့ရှိစေချင်တယ်လို့လည်းမက်ခင်မာဆိုကပြောပါတယ်။လက်ရှိမှာထောက်ပံ့ပေးသူတချို့ရှိပေမဲ့လို့လုံလောက်တဲ့ထောက်ပံ့မှုတွေတော့ရှိမနေဘူးလို့သူကပြောပါတယ်။
အများစားတော့မဟုတ်ဘူးပေါ့နော်အခုကျမတို့ထိုင်းမှာဆိုရင်အရင်ပထမ3-4ဆိုလို့ရှိရင်ထိုင်းကျက်ချင်းကြီးပေါ့စဖာကန်ချထိုင်းအဲ့ဒါတော့ကူညီပေးတဲ့ထိုင်းကျက်ချင်းကြီးပေါ့သူတို့ရိတ်ခါလေးဟိုစပုံ6တွေပေါ့နော်ဒီတစ်သုံးမှာတော့သူတို့မကူညီမပေးဘူးရှင်အဲ့လိုမျိုး FED တို့ဟိုတော့ထိုင်းတို့ဟို Med Foundation တို့အဲ့ဒါတွေကကြတော့လည်းနှစ်ပါးပါးလေးတော့ရှိတယ်ရှင်ဟိုမြို့သမီးဆွေမျိုးဝဲတွေလုပ်ပေးတယ်ကျမတို့မြို့သမီးတွေဟိုစိတ်ခွန်အားဖြစ်စေတယ်ပေါ့နော်အခုလိုကိုဗစ်ကာလမှာအမျိုးသမီးတွေအမျိုးသားတွေချက်ကိုပို့ပြီးတော့စိတ်ဖြစ်စီမှုတွေများကြတယ်အမျိုးသားတွေအမျိုးသမီးတွေလုံးမရှိလို့ကြံ့ဖက်မှုတွေများတယ်အဲ့ဒါလေးကိုကျမတို့ကတင်တန်းလေးပေးပြီးတော့10ယောက်လေး5ယောက်လေးပေါ့နော်စုတယ်ပြီးလို့ရှိရင်နည်းနည်းပပပေါ့ဆန်လေးမမလေးအဲ့ဒါလေးသူတို့ပတ်ကြလေးနည်းနည်းလေးပေးတာလေးတွေလို့ရှိနေခင်အဲ့လို
လက်ရှိထိုင်းနိုင်ငံမှာကတော့ကိုဗစ်ကူးစက်မှုတွေကနေ့စဉ်1,000-2,000ကျားမှရှိနေဆဲဖြစ်ပြီးသေဆုံးသူရာခနန်းရှိဆဲဖြစ်ပါတယ်။ကိုဗစ်ကာကွယ်ဆေးထိုးတာတွေပိုပြီးလှုပ်လာတယ်ဆိုပေမဲ့ကာကွယ်ဆေးထိုးပြီးသူဦးရေကနိုင်ငံရဲ့ဆေးရကိုင်းနှုံးတော့မရှိပါဘူး။ကိုဗစ်ကြောင့်ထိခိုက်ခဲ့ရတဲ့နိုင်ငံစီးပွားရေးပြန်လည်နံနံထူထောင်ဖို့ကြိုးစားနေရဆဲဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောမြန်မာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်အလုပ်သမားတွေအားလုံးအတွက်ပါခက်ခဲနေသေးပဲဆိုတာတင်ပြရင်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြူပါရှင်ကျမခင်ဗျတွေ့ပါရှင
်သောရရှင်များခင်ဗျာဒီလကုံပိုင်းကစပြီးတော့ကျွန်တော်တို့ထုတ်လွှင့်နေတဲ့မီတာလှိုင်းအပြောင်းလဲတွေကိုပြောပြခြင်းပါတယ်VOA ရဲ့ညာပိုင်းထုတ်လွှင့်ချက်တွေကိုလိုင်းနူမီတာ32 kHz 9335နဲ့9383ညလိုင်းနူမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505ကပါထုတ်လွှင့်မှာဖြစ်ပါတယ်ကျွန်တော်တို့အခုလိုအေဟိုမနက်ခင်းပိုင်းအစီအစဉ်တွေကိုတော့လိုင်းနူမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ32နဲ့စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကနေထုတ်လွှင့်သွားမယ်ဆိုတာကိုအသိပေးတင်ပြအပ်ပါတယ်ခင်ဗျာအခုတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဟောလိုဝင်းပွဲတော်ဘယ်လိုဆင်နွှဲကြသလဲအားလဲရာဒီဈေးဝယ်ရမှာကုန်စည်နှုန်းတက်ရတဲ့အကြောင်းရင်းနဲ့လာနေချီခံစားနေရတဲ့ကိုဗစ်နောက်ဆက်တွဲဝေဒနာတွေကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်
Halloween ရာသီအတွက်ရွှေပြုံသီးကမပါမဖြစ်ပါပွဲတော်အတွက်ရွှေပြုံသီးမို့လို့ရမှာနဲ့အလှဆင်မှုအတွက်ရွှေပြုံသီးတွေကိုစိုက်ကင်းနေမှာစိတ်ကြိုက်သွားရောက်ဝယ်ယူနိုင်တယ်လို့ဘယ်သူကအကြီးဆုံးရွှေပြုံသီးစိုက်နိုင်လဲဆိုတာကိုလည်းပြိုင်ပွဲကျင်းပကြပါရယ်ဒီအကြောင်းကိုတင်ပြပေးရမယ်American ရဲ့ delay တစ်ခုဖြစ်တဲ့ Halloween ပွဲတော်ကို October 30ရက်နေ့မှာကျင်းပမှာပါ။ယဉ်ကျေးမှုပေါင်းစုံရအမေရိကမှာရွှေပြောင်းချေချလာသူ Irish လူမျိုးတွေရဲ့မူရင်း delay ကနေအခုအခါမှာတော့အထူးသဖြင့်ကလေးတွေအတွက်ပွဲတော်တစ်ခုအဖြစ်ကျင်းပပါတယ်။ဟိုရုံးကရွှေဖြုံသီးကိုလူကောင်းပုံဖော်ပြီးအထဲမှာမီးထွန်းကမကောင်းဆိုးဝါးတွေကိုမောင်းထုတ်ဖို့ဆိုပြီးတော့လုပ်ခဲ့တာပါ။ Gamma ကအခုလိုပြောပါတယ်။
ကျောင်းမှာရွှေဖြုံသီးအကြောင်းသင်ရပါတယ်အပြာရောင်လိမ္မော်ရောင်အနီအဖြူစသဖြင့်ရှိပါတယ
်ကယ်လီဖိုးနီးယားပြည်နယ်လိမ္မော်ခရိုင်မှာဆိုရင်လူမျိုးပေါင်းစုံနေထိုင်ကြပြီးလူဦးရေ80ရာခိုင်နှုန်းဖြစ်တဲ့သုံးသန်းကျော်ဟာအမေရိကမှာမွေးဖွားခဲ့သူတွေမဟုတ်တာကြောင့်ဘာသာစကားပေါင်းစုံကိုကြားနိုင်ပါတယ် BNN ကနေရွှေပြောင်းချေချသူတူ
ဦးကဒီနှစ်မှာထက်မနစ်တုန်းကဒီမှာလူတော်တော်နည်းပါတယ်
Halloween နဲ့မတိုင်ခင်မှာရွှေဖြုံကင်းတွေကိုတွားရောက်လဲပတ်ကြတာကတော့ကလေးတွေအကြိုက်ဖြစ်ပြီးကစားနည်းမျိုးစုံလဲစော်ကစားနိုင်ပါတယ်ဒေသခံတဦးဖြစ်တဲ့ Akash Patel က
ရွှေဖြုံကင်းတွေနေရာတကာမှာတွေ့ရတယ်လို့ယထာစားစရာဆိုင်မျိုးစုံအားလုံးရှိပါတယ်
လူကြီးတွေအတွက်ကတော့အကြီးဆုံးရွှေပြုံသီးဘသူဆိုင်နေလဲဆိုတာကိုပြန်ကြပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းမှာတော့အကြီးဆုံးရွှေပြုံသီးဟာ695ကီလိုအလေးချိန်ရှိပြီးဒေါ်လာ3250စုစုကူးသွားပါတယ်အနောက်မြောက်ပြည်နယ်ဝါရှင်တန်မှာတော့အလေးချိန်994ကီလိုရှိတဲ့ရွှေပြုံသီးပိုင်ရှင်ဟာ1919ဒေါ်လာစုစုကူးသွားပါတယ်ခင်ဗျာ ဖတ်တော်မှာကုန်စည်ပို့ဆောင်မှုနှောင့်နှေးကြမ်းကြာနေတာကြောင့်အခုလာမယ့်အားလည်းရဲ့ဈေးဝယ်ရသည်မှာဈေးကွက်အတွင်းရွေးချယ်ဝယ်ယူစရာရှာပါမှုနဲ့ကုန်စည်နှုန်းကြီးမြင့်တာတွေကိုရင်ဆိုင်ရလာနိုင်ခြေရှိကြောင်းကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီအကြောင်းတင်ပြပေးရမယ်။တယူပို့ဆောင်ရေးအခက်အခဲကြောင့်မော်တော်ကားကွန်ပျူတာကစလို့အိမ်သုံးပစ္စည်းဒီကိုရီသုံးပစ္စည်းတွေဈေးတက်နိုင်ွယ်အခြေအနေဆက်ရောက်နေတာပါ။ဒီလိုနိုင်ငံကနေထုတ်လုပ်တဲ့ပစ္စည်းတွေကိုမှာယူသုံးဆွဲရတဲ့စီးပွားရေးလုပ်ငန်းတွေဆိုရင်လည်းကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုရင်ဆိုင်နေရတဲ့အပြင်အခုအခါမှာပစ္စည်းမှာယူရတာပိုခက်ခဲလာတယ်လို့ပြောပါရယ်။ Greater Than Games Company CEO Paul Bender က
If we're going to get a 40-foot cargo container from
ဒီ40ကွန်တိန်နာတလုံးကိုရှန်ဟိုင်းစိတ်ကမ်းဒါမှမဟုတ်ရှန်ကျန်းကနေကျွန်တော်တို့အခြေစိုက်တဲ့မစ်ဇူရီပြည်နယ်စိန့်လူးဝစ်ကိုပို့မယ်ဆိုရင်လွန်ခဲ့တဲ့နှစ်က 6,000 လောက်ပေးရပြီးတော့၄ဘက်ကနေ6ဘက်ကြာပါတယ်အခုတော့ 2,000 ဝက်လောက်ထိပေးရမှာဖြစ်ပြီးတော့လာနေချီကြာနိုင်တယ်လို့ဘယ်လောက်ကြာမလဲဆိုတာလဲတေချာမသိရပါဘူး
တခြားစီးပွားရေးလုပ်ငန်းတွေလိုပဲတည်ယူပို့ဆောင်ရေးဈေးကြီးတာကြောင့်ဈေးနှုန်းပြင်ပြင်ရောင်းရပါတယ်အမေရိကနဲ့ကမ္ဘာတစ်ဝှမ်းမှာသက်ဆိုင်ရာနေရာတွေစီပို့ပေးဖို့ကြံနေတဲ့တရုတ်နိုင်ငံကလာတဲ့ကွန်တိန်နာအများပြားရှိနေပါတယ်ကမ္ဘာကုန်စည်တည်ယူပို့ဆောင်ရေးအကဲခတ်ခရစ္စတိုဖာတန်က
There's the problem we don't have enough truck drivers
တက္ကနာက truck ကောင်းမောင်းသူအလုံးလောက်မရှိဘူးဖြစ်နေတာပါလွန်ခဲ့တဲ့နှစ်ကစီးပွားရေးလုပ်ငန်းတွေရပ်ကုန်တော့အလုပ်ကောင်းတဲ့ Amazon ကုမ္ပဏီမှာသွားလုပ်ကြပါတယ်အခုကျတော့သူတို့ပြန်ပြောင်းမလာကြတော့ပါဘူ
းမလေးရှား VNN တရုတ်နိုင်ငံတွေအပါအဝင်အာရှတလောမှာကိုဗစ်ကာကွယ်ဆေးရှာပါတာကြောင့်ဒယ်တာမျိုးကွဲကူးစက်မှုတွေဖြစ်ပွားခဲ့ပြီးဆေးရုံတွေပိတ်ခဲ့ရပါတယ်ရလက်အနေနဲ့ကတော့ဈေးကွက်အတွင်းကုန်ပစ္စည်းရှာပါခဲ့ပါတယ်တရုတ်ပို့ကုန်တစ်ခုတည်းပေါ်မိကိုအားထားမှုဟာကမ္ဘာတဝန်းကုန်စည်စီးဆင်းမှုနှောင့်နှေးချက်ကြရတဲ့အကြောင်းရင်းဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ကယ်လီဖိုးနီးယားကအမေရိကအကြီးဆုံးစိတ်ကမ်းတွေမှာစုပုံနေတဲ့ကွန်တိန်နာ5သီးလောက်ကိုအမြန်ဆုံးတည်ယူပို့ဆောင်ပေးသွားမယ်ဆိုပြီးပြောထားတာပါဒါပေမဲ့လည်းတခြားခက်ခဲရင်ဆိုင်ရနိုင်ခြေကိုလည်းထောက်ပြကြပါရယ်မစ်ရှိဂန်ပြည်နယ်တက္ကသိုလ်ကုန်စည်တည်ယူပို့ဆောင်ရေးဘာသာရပ်ဆိုင်ရာပေါမော့ခါဂျေးဆင်မီလာက
Even if things are moving off of the boats faster
ဒီမောပစ္စည်းတွေခက်မြန်မြန်ချနိုင်တောင်မှကိုရောင်တွေကပုံမှန်အချိန်ပဲဖွင့်တာဆိုတော့ပစ္စည်းတွေကိုဘယ်လိုအမြန်ပို့နိုင်မှာပါလဲ
ကုန်စည်ပို့ဆောင်ရမှာမြန်ဆန်ထိရောက်တဲ့လေကြောင်းကိုအသုံးပြုမယ်ဆိုရင်လည်းဈေးရိတ်စကကြီးတာကြောင့်ဒီနည်းလမ်းဟာတိတ်အလုပ်ဖြစ်မှာမဟုတ်ဘူးလို့ဆိုပါရဲအခုလိုအခြေအနေတွေကြောင့်နှစ်ကုန်အားလည်းရရည်ရောက်ဖို့သတင်းပတ်တာလိုတော့ချိန်မှာဈေးဝယ်သူတွေအနေနဲ့ကုန်စည်လုံးကြီးပြီးတော့ပစ္စည်းလက်ဝယ်ရရှိဖို့အခက်ကြုံရနိုင်တယ်လို့ကြေညာသူတွေကပြောရတယ်ခင်ဗျာကားချာရှိစွာမောပန်းနှွမ်းနေတာစိတ်မချလင်းတာအိမ်မရတာနှလုံးပြဿနာနဲ့အသက်ရှူရခက်ခဲတာတွေဟာ long covid ယောဂလက္ခဏာတွေဖြစ်ပါတယ်ကိုဗစ်ယောဂအပြင်းအထန်ကစားပြီးနောက်ပိုင်းမှာအခုလိုလက္ခဏာတွေလာနေချီခံစားရတဲ့ဝေဒနာတွေကိုဘယ်လိုကုသမှုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့တင်ပြပေးရမယ်ကိုဗစ် -19 ယောဂကုသမှုခံယူပြီးနောက်ပိုင်းမှာဒီယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားရကြောင်းလူအတော်များများကပြောလာပါတယ်ကိုဗစ်ကူးစက်ခံရသူတွေရဲ့ဆက်ရှိရာဂိုင်းနှုန်းလောဟာလအတန်ကြာတိပုံမှန်အနေထားကိုပြပြန်ရောက်ဖဲယောဂါတန်ကိုခံစားရကြောင်းကျန်းမာရေးဆိုင်ရာလုပ်ငန်းခွင်ကိုစောင့်ကြည့်တဲ့ Fair Health အဖွဲ့ကြီးကပြောပါတယ်လွန်ခဲ့တဲ့နှစ်ကကိုဗစ်ယောဂါကူးစက်ခံရတဲ့အသက်14နှစ်အရွယ်စီယန်နာမော်တန်က
Oh, my smells came back, but they came back all like completely
different. အနက်ပြရတဲ့အခါမှာလည်းအရင်ကနဲ့မတူတော့ပါဘူးအစာစားတဲ့အခါမှာရောဘာညွန်အနက်လိုမျိုးရတယ်ဆိုပြီးတော့အမေးပြောပြပါလေ
ကျောင်းဝင်တွေကတော့အခုလိုခံစားရတဲ့လက္ခဏာတွေကို long covid လို့နာမည်ပေးထားသလို WHO အဖွဲ့ကြီးကတော့ covid ရောဂါအပြင်းထန်ခံရပြီးကြာရှည်စွာခံစားရတဲ့နောက်ဆက်တွဲလက္ခဏာ post covid လို့ခေါ်ပါတယ် WHO ပြောခွင့်ရ Janet Dias က
It occurs in individuals with a history of
SARS coronavirus 2လို့ခေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိခဲ့ဘူးတာတွေမှာဖြစ်လေရှိပြီး3လကြာနောက်ဆက်တွဲဝေဒနာတွေခံစားရနိုင်ပါတယ်ဒါကိုပျောက်ကင်းအောင်မကုသနိုင်ပါဘူ
းအမေရိကန်ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကချောင်းဆိုးရာခေါင်းကိုက်တာအိပ်မပြောရာမောပန်းနေရာစရာတွေပါဝင်တဲ့ရောဂါလက္ခဏာ18မျိုးလောက်ခံစားနိုင်ရကြောင်းပြောပါတယ် Stanford PEX ဆီကန်ကဒေါက်တာ Linda Gans က
Fatigue is a really common symptom. It's a really dominant one.
မောပန်းတာနဲ့ကျွဲလျက်ဖြစ်တာကအာယုံစူးစိုက်ဖို့ခက်ခဲတဲ့အုံနောက်မကြည့်မလင်းဖြစ်တာမျိုးပါ။ဒါကအဆိုးရွားဆုံးတစ်ခုပါ။
အမေရိကန်တဝမ်းမှာ long covid center တွေများပြားလာသလိုကိုဗစ်ရောဂါခံစားပြီးစိတ်ပိုင်းဆိုင်ရာထိခိုက်သူတွေကိုကူညီတဲ့အဖွဲ့တွေလည်းလူမှုကွန်ရက်မှာအများပြားရှိနေပါတယ်။စိတ်ပြောင်းလဲမြန်တာစိတ်ဓာတ်ကျတာတွေကလည်းအဖြစ်များတဲ့ရောဂါလက္ခဏာတွေဖြစ်ပြီးတချို့လူမှုကွန်ရက်အဖွဲ့တွေမှာဆိုရင်တစ်ပတ်ကိုလူ1500လောက်အထိတိုးလာနေပါတယ်။ကိုဗစ်ကဲဂရုပ်ကလန်နီဘွန်က
လ
ူနာတွေကိုပညာပေးရတာကိုအဓိကထားလုပ်ပါတယ်လို့သူကပြောပါတယ်။ကိုဗစ်ရောဂါအပြင်းထန်ခံစားပြီးနောက်ပိုင်းမှာဖြစ်ပွားတဲ့ long covid ရောဂါလက္ခဏာကိုကုသဖို့နည်းလမ်းတွေရှာဖွေဖို့အတွက် NIH အမျိုးသားကျန်းမာရေး Institute ကဒေါ်လာ3,480ကုန်ကြတဲ့အစီအစဉ်ကိုစတင်နေပါတယ်ခင်ဗျာ
။အခုတခါတင်ဆက်မှာကတော့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ဒေါက်ခင်မျိုးသက်ကပြောပြထားပါတယ်
COVID-19 ကာယောဂါအတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကမ္ဘာတလွားစူးစမ်းခဲ့ကြရမှာအခုချိန်မှာတော့ထိုးစေးပြန်တောက်စေးပါရလာနေပါပြီ။ဒီကာကွယ်ဆေးတွေကိုစိတ်ချလက်ချသုံးနိုင်ဖို့အတွက်ဆေးပညာရှင်တွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးဆေးတွေအရေးအသွေးပြည့်မပြည့်စစ်ဆေးပေးနေတဲ့ American နိုင်ငံ Utah ပြည်နယ် Nelson Lab ကဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲဒေါက်ခင်စာဝင်းပြည့်ကိုမင်းနဲ့ပြန်ပြန်ပြန်ပြောပါမယ်။အဆုံး COVID-19 အတွက် WHO ကမ္ဘာ့ကျန်းမာရေးဌာနကအရေးပေါ်သုံးခွင့်ချထားပေးတဲ့ဆေးတွေကိုကြည့်ရအောင်ပါ။
အခု WHO နေပြီးတော့ပေးထားတဲ့ခွင့်ပြုမိန်ပေးထားတဲ့အဒီခုနှစ်ခုရှိပါတယ်။ပထမဆုံးက Pfizer, Moderna, Johnson & Johnson, AstraZeneca ဆေး AstraZeneca ရဲ့ formula ကိုအိန္ဒိယမှာထုတ်တာ Covishield. ပြီးတော့ Sinopharm and Sinovac.အဲ့တော့ဒီခုနှစ်မျိုးစလုံးကိုတော့ WHO ကနေပြီးတော့သူကဒီဆိုင်ရမှာသုံးလို့ရအောင်လို့ဆိုပြီးသူတို့ကနေပြီးတော့သူတို့သတ်မှတ်ချက်တွေနဲ့ကန့်ကြီးရဲ့ဆိုလို့ရှိရင်ဒါခွင့်ပြုထားတဲ့ဟာရှိပါရဲ့ရှင်
။ဟုတ်အခုနောက်ဆုံးတောက်ဆေးပါပေါ်နေပြီ။အဲ့ဒါဘယ်ကုမ္ပဏီရပါလဲ
။တောက်ဆေးပေါ်နေတယ်ဆိုရင် MRK Mark လို့ခေါ်တဲ့ကုမ္ပဏီကနေပြီးသူတို့ထုတ်တာပါ။ဒီ Market ထုတ်တဲ့ဆေးနမည်ကသူက Monopiravir Monopiravir ဆိုတာဆေးရနာမည်နောက်ဆုံးပါတယ် VIR ဆိုတာပါဆေးရထုတ်တဲ့ဟာရေကောင်းတော့မှသူတို့ကဒီသတ်မှတ်ချက်ကပေါ့ဒီအနောက်မှာသူ VIR ဆိုတဲ့ဟာလေးကိုမှတ်ထားတယ် virus တမလို့ဖြစ်တဲ့ရောဂါမှန်သမျှသူပေးတဲ့ဟာလေးမှာ VIR ဆိုတဲ့ spray နောက်ဆုံးသတ်မှာပါတယ် COVID စပြီးကာကွယ်ဆေးမပေါ်ပြန်တော့မှဆေးလေ COVID လူနာရောဆေးသွင်းတယ်ဆိုတော့ဆိုတော့ကလည်း Remdesivir ဆိုတဲ့ဟာသူဆိုလို့ရှိရင်လည်း VIR ဆိုပြီးနောက်မှာပါတယ်သူကြတော့ထိုးဆေးဒီလိုခုကတော့တောက်ဆေးတောက်ဆေးဆိုတော့ဘာပို့ပြီးတော့အဆင်ပြေသွားလဲဆိုတဲ့အခါကျတော့ထားဖို့ပယ်ယူရတဲ့ဒါယူပို့ဆောင်ရေးတွေမှာပို့ပြီးတော့အဆင်ပြေသွားတယ်အဲဒီကိန်းကထအခက်ခဲတွေညော့သွားတယ်ပြီးတော့အနေနဲ့အရက်ရက်ကိုသူတို့ပို့နိုင်တယ်ပြီးတဲ့အခါကျတော့သူကဖြော်ပြီးတော့ချက်ချင်းဘလောက်ထိုးရတာတို့အဲ့လိုမျိုးဟိုမရှိတော့တဲ့အတွက်ကြောင့်မလို့သူကစိတ်ကတ်တင်နေဖြန့်လို့ရတယ်ကြကြလည်းနည်းနည်းပို့ခံတယ်ပေါ့နော်အဲသူ့ရဲ့အားသာချက်တွေအများကြီးပို့ပြီးတော့ရှိတယ်နောက်ပြီးတော့သူကထိုးပေးမဲ့လူမလို့တော့ကိုယ့်အနေကိုအိမ်မှာရေနဲ့တောက်လို့ရတယ်ဆိုတဲ့အခါကျတော့အဲ့ဒီအတွက်လည်းအများကြီးပို့ပြီးတော့အကျိုးသက်ရောက်မှုကပို့ပြီးကျေပြန့်တယ်ပေါ့နော်အဲ့ဒီဟာတွေကြောင့်မလို့သူတို့ကတော့ဒီဟာဘုံတော့မှ30ရက်နေဟိုသူတို့ဖြန့်လို့ရအောင်လို့သူခွင့်ပြုမဲ့ရပြီးတော့ဟာဖြန့်လို့ရအောင်ဆိုပြီးတော့ဥတည်နေတယ်ရမရတော့ကျမတို့အချိန်လေးပုံမှာပဲအဲ့ပုံမှာလည်းကြည့်ရမှာပါဟုတ်ဟုတ
်ဆိုတော့ထိုးဆေးရောတောက်ဆေးရောပေါ့နော်ဟုတ်ဘူးပေါ်လာနေပြီအဲ့ခါမှာဒီဆေးတွေရဲ့စိတ်ချမှုအတွက်ကိုဒေါက်ခင်ဇာဝင်းပြည့်တို့တက်ခွဲကန်းဌာနနေဘယ်လိုစမ်းသပ်ပေးလဲအဲ့ဒါလေးပြောပြပေးပါ
ဟုတ်ဆိုတော့ဆေးရတော့အမျိုးမျိုးစမ်းရတယ်ပေါ့ဆေးဒီ FDA ရဲ့ခွင့်ပြုမိန့်တစ်ခုကိုရဖို့ဆိုလို့ရှိရင်တို့ရဲ့သတ်မှတ်ချက်အမျိုးမျိုးရှိတယ်ဒီဆေးရဲ့အာနိသင်တကယ်ထိရောက်သလားအာနောက်ပြီးတော့ဟိုဘေးရဆိုချိုဘယ်လောက်ရှိကြလဲအဲ့ဒီဟာတွေဖြစ်ဖို့ဆေးရဲ့ packaging ကိုလည်းသူတို့ကကြည့်ရတယ် packaging ကိုဥပမာဒီတောက်ဆေးဆိုလို့ရှိရင်ဒီတောက်ဆေးကိုထည့်မဲ့ဟိုဆေးကက်လေးခဲကက်လေးတွေကဒီတောက်ဆေးနဲ့သွားပြီးတော့ဓာတ်ပြုံတာဒါမျိုးလေးရဆာကျွန်တော်တို့ဌာနကတွက်ကကြတော့ထိုးဆေးတွေကိုစစ်ကြတယ်ထိုးဆေးတွေမှာဆိုလို့ရှိရင်ထိုးဆေးမှာပါတဲ့ပါဝင်တဲ့ပစ္စည်းအပြင်တခြားဘာမှမပါသူရှင်နော်ဘာလို့လဲဆိုတော့ကာကွယ်ဆေးတွေထုတ်တဲ့အခါမှာပြီးတော့ manufacturing process တွေတော့တုတ်ထုတ်မယ်ဆိုလို့ရှိရင်အလုံးကြီးဘဏ္ဍာအဲ့လိုမျိုးထုတ်မယ်ဆိုလို့ရှိရင်ဆိုတော့ဒီတုတ်ထုတ်လိုက်တဲ့အချိန်မှာတုတ်တိုင်းမှာတော့ quality မှီပါတယ်ဆိုတော့ record ရှိရတယ်။တကယ်လို့မှီဦးဆိုလို့ရှိရင်ဒီထုတ်ထားတဲ့ဟာတစ်ခုလုံးကိုပြစ်ပြစ်ပြီးတော့တော့နောက်တစ်ခုပြန်ထုတ်ပါ။အဲ့တော့ဒီ quality control အရင်အရေးကြီးတယ်ပေါ့
။ဒီလိုမျိုးစမ်းစစ်ဆေးတဲ့အခါမှာတွေ့ရောတွေ့လား။ဒီအမျိုးပေါ့နော်ဆန်ဟို quality မမှီတဲ့ဆေးမျိုးရောရှိပါလား
ရှိတယ်ပိုက်တွေကနေပြီးစင်းလာတော့ဒါပေါ့ဒီစီကြီးတွေပေါ့ဒီလောင်ကန်ကြီးတွေကနေပြီးတို့ဒီဆေးတွေကိုတို့ထွက်လာတဲ့ဟာတွေအဲ့လိုမျိုး manufacturing process မှာတနည်းရရမှာတို့ကအမှုံလေးတွေထွက်တယ် particulate matter ဆိုတဲ့ဟာရှိအမှုံလေးတွေပါလာတဲ့ဟာကိုကျွန်တော်တို့ကဒီဆက်ထဲမှာစစ်တာတို့ microscope နဲ့ကြည့်ပြီးတော့ရည်တာအဲ့လိုမျိုးလုပ်ရတယ်လို့ပြရခါကျရင်တကယ်လို့တို့ကနေပြီးတော့ဘယ်နာလိုနေတာဘယ်နာပါလာတာလည်းမသိဘူးဆိုလို့ရှိရင်အဲ့ဒီခါကျတော့ကျွန်တော်တို့က light microscope တခြား advanced microscope နဲ့ကျွန်တော်တို့ထပ်ပြီးတော့တက်ခွဲထိုက်ကြည့်ရတယ်အဲ့လိုမျိုးဟာမျိုးရှိရဲဆိုတော့တို့မမှီဘူးဆိုလို့ရှိရင်တို့ကပြန်ပြီးတော့ light ကြတယ်ဘယ်နေရဘယ် process မှာတို့မမှီခဲ့တာလဲဆိုတဲ့ဟာနောက်ဆုံးဒီ sample ရလာပြီးပြီဆိုတဲ့အချိန်မှာဒီပိုက်ရေပိုက်မှာဖြစ်ခဲ့တာလားဒါမှမဟုတ်လောင်ကံမှာဖြစ်ခဲ့တာလားဒါမှမဟုတ်လူထုတ်တဲ့နေရာမှာအဆင်မပြေတာဒါဘယ်နေရာမှာချိုရင်းသွားရဲဆိုတာကိုပြန်လိုက်ကြတယ်ပေါ့နော်ဆေးမျိုးမျိုးမှာတို့ကဘယ် startup ကိုတို့ကမှီအောင်လို့တို့လုပ်တာလဲဆိုကျွန်တော်တို့အခုဒီ US မှာလုပ်နေတဲ့ဟာဆိုလို့ရှိရင်တို့က United States Pharmacopeia ဆိုတာ Pharmacopeia Standard USP Standard ဆိုတာရှိတို့ particulate matter ဆိုလို့ရှိရင်ဒီအမှုံလေးတွေကဘလောက်ဥပမာ25 milliliter ဆိုဘလောက် milliliter မှာဘယ်နှမှုံလဲရှိရမလဲဆိုတော့တို့အဲ့လိုသတ်မှတ်ချက်ရှိအဲ့သတ်မှတ်ချက်ကို fail ဖြစ်တယ်ဆိုလို့ရှိရင်ကဲမရဘူးကိုရီးယားကနေတို့ဆေးရ quality မမှီဘူးငါတို့ဆက်လိုက်တဲ့ဟာမှာအဲ့လိုကျတယ်ဆိုလို့ရှိရင်တို့ကဘာကြောင့်ကျတယ်လဲဆိုတဲ့ဥစ္စာကိုတို့မှဟို record တို့မှရှိရတယ်နောက်ဘယ်နေရာမှာတို့ဒီကျတဲ့ဟာ remedial action ဆိုတဲ့ဟာပေါ့ဒါ FDA ရဲ့သူရဲ့ CFR Code of Federal Regulation ကြီးအရာပေါ့ပြန်ပြီးတော့စစ်တယ်ပြန်ပြီးစစ်ပြန်တို့ကတို့ကို audit ပြန်ဝင်ရမှာလာတိုင်းမှာဘယ်လိုစစ်တယ်အတုတ်တိုင်းမှာဘယ်လိုစစ်တယ်ဆိုတဲ့အဲ့လိုမျိုး folder ကြီးတွေနဲ့ထားရတယ်ကျမတို့ဘက်ကနေပြီးတော့စစ်သမျှဟာတွေကောင်းအောင်ကျမတို့ record keeping ထားရတယ်အဲ့ဒါမှ FDA ရဲ့ကြဲတဲ့ချိန်လာပြီးတော့စစ်မယ်ဘယ်ဟာမဆိုကျမတို့ကထုတ်ပြနိုင်မယ
်ဆေးကိုထိုးဖို့အတွက်ကိုစိတ်မချပဲဖြစ်နေတဲ့လူတွေအတွက်ဆိုရင်ဒီလိုမျိုးစစ်တယ်ဆိုတာအသိခံရပေါ့နော်စိတ်အေးရတယ်တကူစိတ်အေးရတယ်ပေါ့နော်ဆိုတော့ဒေးရက်ဆိုးကျိုးတွေကဒီဟိုမတန့်ရှင်းမှုတွေကနေဖြစ်လာနိုင်တယ်ဆိုတော့ဘယ်လိုမျိုးအဓိကပေါ့နော်ဘယ်လိုမျိုးဟာတွေမတန့်ရှင်းဘယ်လိုမျိုးဖြစ်တယ်လဲဒေးရက်ဆိုးကျိုးဘာတွေရှိတယ်လဲအဲ့ဒါလေးပြောပြပြပါအများကြီးရှိနိုင်
တယ်ဓာတ်မတည့်မှုမျိုးမျိုးရှိရမပါတဲ့ကိစ္စတွေပေါ့မတန့်စင်တဲ့ဥစ္စာဖြစ်တဲ့ဟာမျိုးဆိုလို့ရှိရင်လူကနည်းနည်းလေးအလာဂျီဖြစ်တာလောက်ကနေပြီးတော့ဓာတ်မတည့်မှုပေါ်မူတည်ပြီးတော့ဒါမှမဟုတ်ဘေးရွှဲဆိုးကျိုးပေါ်မူတည်ပြီးတော့အဲ့လိုအဆင်ပြေသူအသက်ဆုံးရှုံးနိုင်တဲ့အထိ risk ရှိရယ်။ဆက်ကကျွန်တော်တို့လည်းဒီလိုစိတ်ကြတဲ့အချိန်မှာဆိုလို့ရှိရင်လူတွေကိုဒုက္ခမဖြစ်စေအောင်လို့ကိုယ်တွေဘက်ကနေပြီးတော့အတတ်နိုင်ဆုံးစစ်ပေးရတယ
်။ဒေါခင်ဆာဝင်းပြည့်ရဲ့ပြောကြားချက်လည်းပဲဒီတရင်ပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆက်ပါမယ
်သိပ္ပံနဲ့ဤပညာကဏ္ဍတွေကိုတောက်ကြနေညာတိုင်းနဲ့စနေနေ့မနေ့ခင်တိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကိုအကြံပေးစာတွေပေးပို့လိုတယ်ဆိုရင် burmese@voanews.com ဆိုတဲ့အီးမေးလ်လိပ်စာကိုစာရေးသားနိုင်ကြောင်းအသိပေးချင်ပါတယ်။အခုတော့တည်င်းအချင်းချုပ်ကိုဒေါကင်မျိုးတက်ကတလှည့်ပြောပြပေးပါဦးဗျာ
။လက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတဲ့မြန်မာနိုင်ငံမှာအခြေအနေတွေပိုးပြီးဆိုးမလာခင်နိုင်ငံတကာအတိုင်းဝန်ကနေဝိုင်းဝန်းဖြည့်ရှင်းချဖို့အတွက်ဒီတည်င်းဘက်ကတာဝန်တက်တန်းကုံဆုံးတော့မယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းထရက်နာဘတ်ကတိုက်တွန်းလိုက်တယ်လို့အတွင်းမှုချုပ်ယုံကပြောပါတယ်ဒေတာရင်းမှာစစ်တပ်ကအင်အားတိုးချက်နေတဲ့အတွက်ပဋိပက္ခတွေပြင်းထန်လာမယ့်အလားအလာတွေရှိနေတယ်လို့လည်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ NLD နိုင်ငံကဥဝန်ထိန်ကိုနေပြည်တော်တရားရုံးတရုံးကနေနိုင်ငံတော်အခြေညိုပြည့်အောင်လှုပ်ဆောင်မှုပုံမှ124နဲ့ဆွဲချက်တင်ပြီးတောက်ကြနေကထောင်နှံအနှစ်20ချမှတ်လိုက်ပါတယ်အဲ့ဒီအတွက်အထက်တရားရုံးကိုအယူခံဝင်သွားမယ်လို့သူရဲ့ရှေ့နေကပြောပါတယ်ပြခဲ့တဲ့ February 1ရက်စစ်တပ်အာဏာသိမ်းပြီးနေပြည်တော်မှာသတင်းဌာနတချို့နဲ့တွေ့ဆုံပြီးပြည်သူတို့ပန်ကြားချက်ဆိုပြီးပြောဆိုခဲ့ပြီးတဲ့နောက်မှာရဲအနှဲငယ်တွင်မှာပဲသူ့ကိုဖမ်းဆီးပြီးနိုင်ငံတော်အခြေညိုပြစ်ဆင်မှုဆိုပြီးတရားစွဲခဲ့တာလည်းဖြစ်ပါတယ်။ဆူရမ်မှာစနေနေ့မှာကျင်းပဖို့စီစဉ်နေတဲ့ဆန္ဒပြပွဲတွေမှာပါဝင်တဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာသိမ်းထားတဲ့စစ်တပ်ကလည်းဘလို့မှအကြမ်းဖက်မှုတွေမလုပ်ဖို့
မေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့တနင်္လာနေ့ကစပြီးအရသာအစိုးရပြန်လည်အုပ်ချုပ်ဖို့လိုလားကြောင်းပြည်သူတွေကလမ်းမတွေပေါ်ထွက်ပြီးဆန္ဒပြနေကြတာလည်းဖြစ်ပါတယ်။တကြွလှုပ်ရှားသူတွေက leave ထွက်သွားဆိုတဲ့ကြွေးကြော်သံနဲ့တန်းနဲ့ချီပြီးစနေနေ့မှာချီတက်ဆန္ဒပြဖို့အတွက်စီစဉ်နေတာလည်းဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာတည်ရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရမ်းမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်မီနဲ့နစ်အိုင်ဗင်နော့ဖ်တို့ဖြစ်ကြပါတယ် VO ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သရဆင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has